Welcome to the Voice of America in Burmese.
Mingla mena khe ma shin. Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဇွန်လ29ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြမစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်ဇမအင်ဂျင်နိုင်ပါ
ကျမကတော့ဆုမြတ်မှုပါရှင် EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ် EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့တွေ့ဆုံခဲ့ကြပါတယ်။တူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကအာတာတုတ်လေးစိတ်မှာအသေးခံဘုံခွဲတိုက်ခိုက်မှုတွေကြောင့်အယောက်30ရက်မနေ့သေဆုံးသွားပါတယ်။ဒီလိုသတင်းတွေကိုကိုစောဝင်းနိုင်နဲ့တင်ပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာတော့သက်ဆိုင်သူအားလုံးပါဝင်မဲ့27ရာစုပင်လုံညီလာခံကြီးကိုဩဂုတ်လအတွင်းကျင်းပနိုင်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်ပြီးစ조사နေချိန်မှာမြန်မာပြည်နယ်စပ်မှာပဋိပက္ခတိုက်ပွဲတွေဆက်ပြီးဖြစ်နေသေးပဲလို့လက်နက်ကင်တိုင်းသားခေါင်းဆောင်တဦးက VOA ကိုပြောပါတယ်
ဒီဟိုဘက်ရဲ့ဒီမှာလည်း25ရက်နေ့စဉ်လည်းဒီမြန်မာတပ်မတော်နဲ့ဖြစ်တာလည်းရှိသေးတယ် ASEAN နဲ့ဖြစ်တာလည်းရှိသေးတယ်အစိုးရတပ်က
ဒါကတော့ TNLD ခေါင်းဆောင်တဦးက VOA ကိုပြောသွားတာပါရှင်အပြည့်အစုံကိုတော့သတင်းအစီအစဉ်အပြည့်မှထုတ်လွှင့်ပေးမှာပါဒါအပြင် 7 day နေ့စဉ်သတင်းစာနဲ့မြန်မာစစ်တပ်တို့ကြားမှာအမှုကြေအေးလိုက်တဲ့အခြေအနေနောက်ဆုံးအကြောင်းကိုလည်းပြောပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပါအောင်ရှင်EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ် EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဘယ်လ်ဂျီယံနိုင်ငံဘရာဆဲလ်စ်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။နှစ်ရက်ကြာကျင်းပနေတဲ့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမှာဗြိတိန်နိုင်ငံခွဲထွက်မယ်လုပ်ငန်းစဉ်တွေကိုအတိအကျဘယ်တော့စမှာလဲဆိုတဲ့မေးခွန်းတွေနဲ့ဝန်ကြီးချုပ်ကင်မရွန်ညင်ဆိုင်နေရပါတယ်။ဗြိတိန်ရဲ့ရပ်တည်မှုကိုမကြခင်မှာရှင်းရှင်းပြောစီခြင်းတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာကဥရောပပါလီမန်အရေးပေါ်အစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒါပေမဲ့အဖွဲ့ဝင်စာချုပ်အပိုက်50ထဲမှာပါတဲ့အတိုင်းခွဲထွက်မဲ့တရားဝင်လုပ်ငန်းစဉ်တွေကိုဝန်ကြီးချုပ်တစ်ကပဲလုပ်ရမှာဖြစ်တယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောထားပြီးဖြစ်တဲ့အတွက်စက်တင်ဘာလမတိုင်ခင်အထိစလုပ်မယ်အခြေအနေမှာမရှိပါဘူး။အချိန်ကြာလေစီးပွားရေးဆိုင်ရာထိခိုက်မှုတွေပိုများလေဖြစ်မယ်လို့ပြင်သစ်အပါအဝင်တခြား EU အဖွဲ့ဝင်တွေကစိုးရိမ်နေပါတယ်။UK ခွဲထွက်မဲ့ကိစ္စကြောင့်ကမ္ဘာတစ်ဝှမ်းဈေးကွက်တွေမတိမငြိမ်ဖြစ်နေတဲ့အတွက်မရေရာတဲ့အခြေအနေတွေကိုအကြာကြီးအချိန်ဆွဲထားလို့မရဘူးလို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကာကပြောခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာလည်းအတိုက်ခံလေဘာပါတီဥက္ကဋ္ဌဂျယ်ရမီကော်ဘင်ဟာ EU ရဲကနေမထွက်အောင်လို့စီးပွားရေးလုပ်ငန်းတွေကိုအောင်အောင်မြင်မြင်မလုပ်ပေးနိုင်ခဲ့ဘူးလို့ဆွဆွဲပြီးတော့လေဘာပါတီဝင်လွှတ်တော်အမတ်တွေကသူ့အပေါ်အယုံကြည်မရှိမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ Mr. Corbyn ကတော့ပါတီဥက္ကဋ္ဌအဖြစ်ကနေဆင်းပေးမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ရှင်
။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်ဖို့ဆုံးဖြတ်ပြီးနောက်နေ့ရက်စတိုက်ကမ္ဘာတဝန်းကအစုရှယ်ယာဈေးတွေတဟုန်တို့ထိုးကျခဲ့ပြီးတဲ့နောက်အင်္ဂါနေ့ကတော့အစုရှယ်ယာဈေးတွေနဲ့ရေနံဈေးတွေအနည်းငယ်ပြန်တက်ခဲ့ပါတယ်။မဲခွဲပြီးနောက်ရဲ့အနည်းငယ်တွင်ကမ္ဘာတဝန်းအစုရှယ်ယာဈေးတွေကဆုံးရှုံးခဲ့တဲ့ပမာဏဟာအမေရိကန်ဒေါ်လာ1 trillion လောက်ရှိမယ်လို့သုတေသီတွေကသုံးသပ်ကြပါတယ်။အစုရှယ်ယာဈေးတွေကျတဲ့အချိန်မှာအရေးစွန်ပြီးဝယ်ရမယ့်အရေးတဲ့ EU တွေကနှုတ်ထွက်လိုက်တာကြောင့်နောက်ဆက်တွဲဖြစ်ပေါ်လာမယ့်ဗြိတိန်ရဲ့စီးပွားရေးအခြေအနေကယင်းနှိမ့်ညွန့်နိုင်မှုသူတွေအတွက်စိုးရိမ်စရာပိုကောင်းနေတာဖြစ်ပါတယ်။အမေရိကန်အစုရှယ်ယာဈေးတွေအင်္ဂါနေ့မှာအနည်းငယ်ပြန်တက်ခဲ့သလိုလန်ဒန်မြို့က FTSE အစုရှယ်ယာဈေးဟာလည်းနေ့တသမာ6%ခန့်လုံးပြန်တက်ခဲ့တယ်လို့ဆိုပါတယ်။
လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တန်ယုံမှ2012ခုနှစ်တုန်းကအမေရိကန်၄ယောက်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပေါ် Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုဟာအင်္ဂါနေ့တုန်းကပြီးဆုံးသွားပါပြီ။ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Hillary Clinton နိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူထားစဉ်2012 September 17ရက်နေ့တုန်းကဖြစ်ပွားခဲ့တဲ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့အခုနောက်ဆုံးစုံစမ်းမှုတွေမှာနိုင်ငံသားရေးဝန်ကြီးဟောင်းအပေါ်နောက်ထပ်အပြစ်တင်ဆွဆွဲထားတာမျိုးမပါဝင်ပါဘူး။အရင်လုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတော်တော်များများနဲ့ကွဲလွဲနေတာမျိုးအခုစုံစမ်းမှုမှလည်းဘာဆိုဘာမှမတွေ့ရဘူးလို့မဲဆွယ်စည်းရုံးပွဲတစ်ခုမှာ Mrs. Clinton ကပြောကြားခဲ့ပါတယ်။အဲ့ဒီတော့ကအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နေစဉ်မှာ American စစ်တပ်ဘက်ကတုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ Republican အများစုပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကပြောပါတယ်။သမ္မတ Barack Obama နဲ့
အဲ့ဒီအချိန်တုန်းကကာကွယ်ရေးဝန်ကြီးလီယွန်ပန်နက်တာတို့ကအမိန်ပေးခဲ့ပေမဲ့ဘန်ဂါဇီမြို့စီကိုအမေရိကန်စစ်တပ်ကိုဆေးလွတ်ခြင်းမရှိဘူးလို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌအောက်လွှတ်တော်အမတ်ထရေးဂေါဒီကဆမျက်နှာ800ပါတဲ့စုံစမ်းမှုအစီရင်ခံစာထုတ်ပြန်ခြင်းမှာပြောကြားခဲ့ပါတယ
် No US military asset was ever deployed to Benghazi despite the order of the Secretary of Defense at 7 o'clock that night.
အဲ့ဒီညတော့ကကာကွယ်ရေးဝန်ကြီးကအဲ့ဒီည9နာရီတုန်းကကာကွယ်ရေးဝန်ကြီးကအမိန်ပေးခဲ့ပေမဲ့လည်းအမေရိကန်တပ်ကိုဘန်ဂါဇီကိုလုံးဝဆေးလွှတ်ခြင်းမရှိခဲ့ပါဘူးအချိန်နဲ့တပြေးညီဘာဖြစ်နေလဲဆိုတာကိုအမေရိကန်အစိုးရကသိခဲ့ပေမဲ့ဒီတိုက်ခိုက်မှုတွေရောကျသွားတယ်လို့သူတို့ဘက်ကထင်တယ်လို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌကပြောကြားခဲ့တာပါနှစ်နှစ်ကြာဒေါ်လာ9တန်းကုန်ကျတဲ့စုံစမ်းမှုတွေလုပ်ပြီးတော့ဒီအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်လီဗျားမှာဘာဖြစ်နေလဲဆိုတာနဲ့ပတ်သက်တဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုစစ်တပ်ကမရခဲ့သလိုတုံ့ပြန်ဆောင်ရွက်နိုင်ဖို့အရင်အမြင်လည်းမရှိခဲ့ဘူးလို့စစ်တပ်အကြီးအကဲတွေကထပ်တလဲလဲပြောကြားခဲ့ကြတာပါဘန်ဂါဇီမြို့ကတန်ယုံတိုက်ခိုက်ခံရတာကိုသင်ခန်းစာယူပြီးတော့တုံ့ပြန်ဆောင်ရွက်မှုဘိုင်းမှာခိုင်မာတဲ့တိုးတက်မှုတွေရှိအောင်လို့အပြောင်းလဲတွေကိုလုပ်ခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကအစီရင်ခံစာထွက်လာပြီးအင်္ဂါနေ့မှာပြောကြားခဲ့ပါတယ်ရှင်
တူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့အတတုတ်လေစိတ်မှာအသေးခံတက်ခိုက်သမား3ဦးကအင်္ဂါနေ့နောက်ပိုင်းကဘုံခွဲတက်ခိုက်ခဲ့တဲ့အတွက်30ဦးတဲ့မနေ့တည်ဆုံးပြီးအများအပြားထိခိုက်ဒဏ်ရာရသွားတယ်လို့အစ္စတန်ဘူအုပ်ချုပ်ရေးမှူးဗာစစ်ဆာဟင်းကပြောပါတယ်ပောက်ကွဲမှုတစ်ခုကတော့နိုင်ငံတကာလေကြောင်းလိုင်းဆိုက်ရောက်ဂိတ်အဝင်ဝနားမှာဖြစ်သွားခဲ့တာလို့အစိုးရပိုင်းရုပ်သံသတင်းတွေမှာဖော်ပြထားပါတယ်ကလရှနီကော့ဖ်မောင်းပြန်ရိုင်ဖယ်နဲ့ပစ်ခတ်နေတဲ့အကြမ်းဖက်တက်ခိုက်သမားတဦးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။လေစိတ်အင်းကြီးကလမ်းပေါ်မှာပန်ရှင်မဲ့အဲ့ဒီတင်တဲ့တလဲရဲ့ပုံကိုနောက်ပိုင်းပြတတ်တဲ့ဗီဒီယိုတွေထဲမှာတွေ့မြင်ကြရပါတယ်။အဲ့ဒီတက်ခိုက်မှုကိုဘသူပြုလုပ်တယ်ဆိုတဲ့ထုတ်ဖော်ပြောဆိုသူတော့ထွက်မလာသေးပါဘူး။ပောက်ကွဲမှုအသေးလေးနှစ်ခုဖြစ်ပြီးတဲ့နောက်ကြီးမားတဲ့ပောက်ကွဲမှုကြီးဖြစ်သွားခဲ့တာလို့မျက်မြင်သက်သေတဦးကလည်း VOA တူရကီဌာနကိုပြောကြားခဲ့ပါတယ
်။UAV ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒုနည်းမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။ American အစိုးရကအခုသတင်းပတ်ထဲမှာထုတ်ပြန်ဖို့ရှိနေတဲ့လူကုန်ကူးမှုအစီရင်ခံစာမှာမြန်မာနိုင်ငံကို Tier 2 အုပ်စုရဲ့စောင့်ကြည့်ရမယ့်နိုင်ငံစည်းရင်းကနေပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးပြက်ကွက်တဲ့အစိုးဆုံးအစ်စ် Tier 3 အုပ်စုတွေကိုထည့်သွင်းထားတယ်ဆိုရတဲ့ပတ်သက်လို့မြန်မာအစိုးရဘက်ကစိတ်ပျက်ကြောင်းတုံ့ပြန်လိုက်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးမှ American အပါအဝင်နိုင်ငံတကာနဲ့ပါမြန်မာနိုင်ငံကပူးပေါင်းဆောင်ရွက်နေရတာနဲ့အခုလိုမျိုးအစိုးဆုံးအဆင့်မှာထည့်သွင်းသတ်မှတ်မှာကိုလက်မခံနိုင်ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြင့်တဲ့အထွေးဝင်ဦးအောင်လင်းက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယား၊ Iran ၊ Syria နိုင်ငံတွေနဲ့အတူလူကုန်ကူးမှုပြဿနာအစိုးဆုံးရှိနေတဲ့နိုင်ငံစည်းရင်းမှာမြန်မာနိုင်ငံကိုထည့်သွင်းမယ်ဆိုရင်မှားယွင်းတဲ့လုပ်ရပ်ဖြစ်တယ်လို့ပြောပါတယ်။ American အစိုးရရဲ့လူကုန်ကူးမှုအစီရင်ခံစာကိုကြာသာရင်းနေမှာထုတ်ပြန်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုအာဓမ္မလုံအပ်ပေးခိုင်းစင်မှုတွေကြာစင်းရေးကိုပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေတဲ့အတွက်အစိုးဆုံးအဆင့် Tier 3 အုပ်စုတွေကိုထည့်သွင်းတာဖြစ်တယ်လို့ဝါရှင်တန်နဲ့ဘန်ကောက်မြို့တွေမှာရှိတဲ့အမည်မဖော်တဲ့ American တာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ Reuters သတင်း Agency ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေကိုလေ့လာပြီးကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြဖို့အတွက်သတင်းအချက်အလက်စုဆောင်မှုရောက်ရှိနေတဲ့လူခွင့်ရေးအထူးကိုယ်စားလှယ် Ms. Chan Healy ဟာမနေ့ကနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ယုံဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့တခြားဝန်ကြီးဌာနနှစ်ခုကိုတွားရောက်ပြီးဝန်ကြီးဌာနတွေရဲ့လုပ်ငန်းစဉ်တွေကိုလေ့လာခဲ့ပါတယ်။နေဆက်ရေးရာဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့တွေ့ဆုံစဉ်မှာတော့နေဆက်ဒေသတွေကမွေးစည်းဝါတိုက်ဖြတ်ရေးလုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့သလိုအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့ရက်တရာစီမံချက်ဖြစ်တဲ့ရခိုင်ပြည်နယ်အတွင်းနိုင်ငံသားစစ်စီလုပ်ငန်းအပါအဝင်အလုပ်သမားအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်
ဒါကတော့ဗုဒ္ဓဘုရားနေနေခင်တင်းအစီအစဉ်ကိုမဆုမြတ်မုံနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြသွားတာပါရှင်။အခုတော့နိုင်ငံတကာထိတ်တန့်ရောက်နေတဲ့တင်းလွာတစ်ပုဒ်ကိုအရင်ဆုံးပြောပြမှာပါ။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားရင်ဖြစ်လာနိုင်တဲ့အကျိုးဆက်တွေကို Belgian နိုင်ငံ Brussels မြို့တော်မှာနှစ်ရက်ကြာကျင်းပနေတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာဆွေးနွေးနေကြပါတယ်။ဗြိတိန်နိုင်ငံထွက်ဖို့ဆုံးဖြတ်ပြီးတဲ့နောက်ဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကိုအမြန်ဆုံးဖြေရှင်းနိုင်ရေးအတွက် EU တွေကနေထွက်ဖို့တရားဝင်လုပ်ငန်းစဉ်တွေစတင်ဖို့ဗြိတိန်အပေါ်ဖိအားပေးမှုတွေလည်းရှိနေတာပါ။အသေးစိတ်ကတော့မဆုမြတ်မုံကပဲဆက်ပြီးပြောပြမှာပါရှင်။
ဗြိတိန်နိုင်ငံက EU ဥရောပသမဂ္ဂတွေကနေခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက် EU ရုံးချုပ်ရှိရာ Belgium နိုင်ငံ Brussels မြို့တော်မှာအင်္ဂါနေ့တုန်းကဒီကိစ္စကိုပထမဆုံးအကြိမ်ဆွေးနွေးပြောဆိုခဲ့ကြပါတယ်။အင်္ဂါနေ့ဗုဒ္ဓဟူးနေ့ရက်ကျင်းပနေတဲ့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမှာလက်ရှိအဖွဲ့ဝင်28နိုင်ငံရှိနေတဲ့ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားပြီးရင်ဘလို့အကျိုးဆက်တွေရှိလာမလဲဆိုတာကို EU ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ဒီထိပ်သီးစည်းဝေးပွဲမှာမရေရာမှုတွေစိုးရိမ်မှုတွေကိုခန်းစားနေရတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှုတ်စ်ကသတင်းတောက်တွေကိုအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ်
။ Am das Präsident hier im Haus des Europäischen Rates eine Atmosphäre erlebt wie die
ဒီနေ့နေ့လေပိုင်းမှာကျွန်တော်ခန်းစားရတဲ့အတွေ့အကြုံမျိုးကျွန်တော်တာဝန်ဆယူခဲ့တဲ့အချိန်တွေကတခါမှမကြုံဘူးပါဘူး။ဥရောပကောင်စီမှာဒီနေ့ကျွန်တော်ကြုံရတဲ့အနေအထားမျိုးကကျွန်တော်တက်ဖူးတဲ့အရင်ကောင်စီအစည်းအဝေးတွေနဲ့တော်တော်ကိုကြွားပါတယ်။ဒါမဲ့သတင်းပတ်တွေလရီမှာရှေ့ကိုဘလို့ဆက်ပြီးတော့သွားကြမလဲဆိုတဲ့စိုးရိမ်မှုတွေကိုလည်းခံစားရပါတယ်။အဖွဲ့ဝင်28နိုင်ငံပဲကြံတော့မဲ့ EU ဥရောပသမဂ္ဂရဲ့အနာဂတ်နဲ့ပတ်သက်လို့အခြေခံကြတဲ့ဆွေးနွေးမှုတွေလုပ်ဖို့လိုတယ်ဆိုတဲ့အမြင်တွေလည်းရှိနေကြပါတယ်။
EU သမိုင်းမှာတခါမှမကြုံဘူးတဲ့အဖွဲ့ဝင်နိုင်ငံတခုကခွဲထွက်မယ်ဆိုတဲ့ကိစ္စက EU အဖွဲ့ဝင်တွေကြားမှာတော်တော်လေးကြက်ရိုက်စရာဖြစ်နေတာပါ။ဥရောပသမဂ္ဂဥက္ကဋ္ဌဒေါ်နယ်ထရပ်ကလည်းဗုဒ္ဓဟူးနေ့ကျရင်ဗြိတိန်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်မပါဘဲကျန်တဲ့အဖွဲ့ဝင်28နိုင်ငံနဲ့ဗြိတိန်ခွဲထွက်မယ်ကိစ္စကိုဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတခုရော့သွားပြီးပြုပြင်ပြောင်းလဲဖို့လိုတဲ့ကိစ္စတွေကိုစတင်ဆွေးနွေးဖို့လိုအပ်နေပြီလို့မစ္စတာထရပ်ကဆိုခဲ့ပါတယ်။EU ရဲ့မှာဆက်ရှိနေရေးကိုလိုလားတဲ့ဗြိတိန်ဝင်ကြီးချုပ်ကခွဲထွက်ရေးကိစ္စတွေကိုသူ့နေရာမှာဆက်ခံမဲ့ဝင်ကြီးချုပ်တစ်နဲ့အစိုးရတစ်ကဆက်လုပ်ရမှာဖြစ်တယ်လို့ပြောကြားထားပါတယ်။ဒါကြောင့်ဝင်ကြီးချုပ်တစ်တက်လာဖို့များတဲ့စက်တင်ဘာလမတိုင်ခင် EU ရဲကနေခွဲထွက်ရေးတရားဝင်လုပ်ငန်းစဉ်တွေကိုဗြိတိန်ဘက်ကစမဲ့ပုံမပေါ်ပါဘူး။ဒီလိုအခြေအနေမှာ EU ခေါင်းဆောင်တွေဘက်ကတော့အဖွဲ့ဝင်စာချုပ်အပိုက်ခွဲ50မှာပါတဲ့အတိုင်းအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်မယ်ဆိုတဲ့တရားဝင်အကြောင်းကြားမှုကိုလုပ်ဖို့ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်ကိုပြောကြားခဲ့ကြပါတယ်
။ I prefer and we all prefer that the United Kingdom stayed as a full-fledged member of the European Union but democracy is democracy there is
ကျွန်တော်အပါဝင်အားလုံးက UK ကို EU ထဲမှာဒင်းပြေအဖွဲ့ဝင်ဖြစ်ဆက်ပြီးတော့ရှိနေစေချင်တာပေါ့ဗျာ။ဒါပေမဲ့ဒီမိုကရေစီနည်းကြအများဆုံးဖြတ်တဲ့သဘောအတိုင်းဆိုတော့ဘာမှပြောလို့မရပါဘူး။ကျွန်တော်တို့ဘက်ကတော့တိတ်အကြာကြီးမစောင့်နေပါဘူး။ဈေးကွက်တွေကမောက်ကမဖြစ်နေတဲ့အင်အားကြီး G7 နိုင်ငံတခုရဲ့စီးပွားရေးကြံ့ခိုင်မှုအဆင့်ကိုအကျွေးအဆင့်တတ်မှတ်တဲ့အေဂျင်စီတွေဘက်ကအဆင့်လျှော့ချခဲ့ကြတယ်။ဒါတွေကိုကြည့်ရင်ညှိနှိုင်းမှုတွေစဖို့တိတ်အကြာကြီးမစောင့်တင်ပါဘူး
။ဗြိတိန်ခွဲထွက်မဲ့အကြောင်း EU ခေါင်းဆောင်တွေကိုရှင်းပြနေရတဲ့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗြိတိန်နိုင်ငံခွဲထွက်ရေးလုပ်ငန်းစဉ်တွေကိုအထူးရောက်ဆုံးဖြစ်အောင်လုပ်ဖို့မျှော်လင့်တယ်လို့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမစခင်မှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်အနေနဲ့ EU ကိုကြောမခိုင်းလိုက်သင့်ဘူးလို့ဆိုပါတယ်
။ While we're leaving the European Union, we mustn't be turning our backs on Europe. These countries are our neighbors, our friends, our allies, our partners.
ဥရောပသမဂ္ဂတွေကနေထွက်လို့ဥရောပကိုကျွန်တော်တို့ကြောခိုင်းလိုက်လို့မရပါဘူး။ဒီနိုင်ငံတွေကကျွန်တော်တို့ရဲ့အိမ်နီးချင်းမိတ်ဆွေမဟာမိတ်မိဖက်နိုင်ငံတွေဖြစ်ပါတယ်။ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ရေးနဲ့လုံခြုံရေးကိစ္စတွေမှာအတက်နိုင်ဆုံးနီးနီးကပ်ကပ်ဆက်ဆံဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်သိကိုမျှော်လင့်ပါတယ်။ဒီလိုလှုပ်ချင်းဖြင့်ကျွန်တော်တို့အတွက်အကျိုးရှိသလိုသူတို့အတွက်လည်းအကျိုးရှိပါတယ်
။အင်္ဂါနေ့အစောပိုင်းတုန်းကတော့ဥရောပပါလီမန်မှာဗြိတိန်ခွဲထွက်မဲ့ကိစ္စတွေကိုအခြေအတင်ဆွေးနွေးမှုတွေရှိခဲ့ပါတယ်။အပြန်အလှန်ဆွေးနွေးမှုတွေအတွင်းဗြိတိန်နိုင်ငံကခွဲထွက်သွားမယ့်အပေါ်မကျေနပ်မှုတွေမယုံကြည်မှုတွေရှိနေကြတယ်ဆိုတာပေါ်လွင်ပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဆန္ဒခံယူပွဲဆုံးဖြတ်ချက်ကြောင့်ဗြိတိန်နိုင်ငံ EU ထဲကနေခွဲထွက်မှာကိုကန့်ကွက်တဲ့သူထောင်ထဲချီဟာလန်ဒန်မြို့လေက Trafalgar Square ရင်ပြင်နဲ့ပါလီမန်အဆောက်အဦရှေ့တွေမှာအင်္ဂါနေ့တုန်းကဆန္ဒပြခဲ့ကြပါတယ်။နိုင်ငံတကာငွေကြေးဈေးကွက်တွေမှာတော့အစုရှယ်ယာဈေးတွေအင်္ဂါနေ့ကအနည်းငယ်ပြန်တက်ခဲ့တယ်လို့ Sterling Pound ဈေးဟာလည်းတသမ၄ရာခိုင်နှုန်းလောက်တက်ခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နေရာမှာဆက်ခံမဲ့သူရွေးချယ်မှုတွေကိုတော့ဇူလ29ရက်ဗုဒ္ဓဟူးနေ့မှာစတင်မှာဖြစ်ပြီးတော့စက်တင်ဘာလ9ရက်နောက်ဆုံးထားရွေးချယ်ကြေညာနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။
မဆုမျက်မှောပြပြသွားတာပါမကြခင်မှာတော့မြန်မာနိုင်ငံမှာလူကုန်ကူးမှုရှိနေတဲ့အခြေအနေအကြောင်းတင်ပြဖို့ရှိပါတယ်တတိုင်းပြည်လုံးအတိုင်းအတာအဖြစ်ခက်ရက်စဲနိုင်ပြီးခိုင်မာတဲ့ငြိမ်းချမ်းရေးရနိုင်ဖို့အတွက် NLD အစိုးရကဆွေးနွေးဆောင်ရွက်နေတယ်ဆိုပေမဲ့တစ်ဖက်မှာတမတော်ရဲ့လက်ရှိသဘောထားမပြောင်းလဲဘူးဆိုရင်တော့ငြိမ်းချမ်းရေးဟာအလန်းကွာဝေးနေအောင်မှဖြစ်တယ်လို့လက်နက်ကင်တိုင်းသားခေါင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ကိုညံဝင်းအောင်ကအသေးစိတ်ကိုဆက်ပြီးပြောပြမှာပါရှင်
။နေပြည်တော်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတာဝန်ရှိသူတွေနဲ့ NCA အပြည့်အရေးစာချုပ်မှာလက်မှတ်ထိုးထားကြတဲ့တိုင်းသားခေါင်းဆောင်တွေကြားမနေ့အင်္ဂါနေ့မှာငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးပွဲတွေလုပ်နေတဲ့ဒီရပိုင်းတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာTNL တောင်းပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်ပွားနေသလိုနမ်မတူမြို့နယ်ထဲမှာလည်း RCSS SSC ရှမ်းလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တွေဇွန်လ28ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL တပ်ဖွဲ့ပြောခွင့်ရသူတားအိုက်ကျော်ကပြောပါတယ
်လက်လော့အတွင်းမှာဒီ29ရက်နေ့မှာဒီကျွန်တော်တပ်ဖွဲ့နဲ့ဒီမြန်မာတပ်မတော်နဲ့တိုက်ပွဲတုံးချိန်ဖြစ်တယ်ဒီကြောင့်ပဲမြို့နယ်ထဲမှာဖြစ်တယ်ဒီတပွဲကတော်လေးပြင်းထန်တယ်ဒီဟူပယက်ဒီမှာလည်း25ရက်နေ့စလားဒီမြန်မာတပ်မတော်နဲ့ဖြစ်တာလည်းရှိသေးတယ် ASSN နဲ့ဖြစ်တာလည်းရှိသေးတယ်အစိုးရတပ်ကတောက်လျှောက်ကျွန်ုပ်နေတဲ့နေရာဘက်ကိုထိုးစစ်ပုံမှုပြုလုပ်လာတဲ့တိုက်ပွဲကတော့မြေပြင်မှာတော့ရှိနေတုန်းပဲ
လက်နက်ကင်တိုင်းသားတွေအားလုံးပါဝင်နိုင်မဲ့27ရာစုပင်လုံးညီလာခံကိုလာမဲ့ဩဂုတ်လကုန်ပိုင်းလောက်မှာကျင်းပပြီးညဉ့်ညံ့ရေးရနိုင်ဖို့အတွက် NLD အစိုးရကတစ်ဖက်မှာဆွေးနွေးနေပေမဲ့အခြားတစ်ဖက်မှာတော့တပ်မတော်ကအခြေခံမူဝါဒသဘောထားမပြောင်းလဲပဲအခုလိုထိုးစစ်ဆင်နေမယ်ဆိုရင်တော့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်မှုခက်ခဲလိမ့်မယ်လို့ UNFC ညီညွတ်သောတိုင်းသားများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းဘူးဦးထွန်းစော်ကသုံးသပ်ပါတယ်
။ငြိမ်းချမ်းရေးရည်ရုံကတော့ကောင်းလာတဲ့အခြေအနေမရှိသေးပါဘူး။အဓိကတော့ဒေါအောင်ဆန်းစုကြည်တို့ရဲ့ NLD အစိုးရရဲ့မူဝါဒဆိုတာထက်ပေါ့နော်။ကျွန်တော်တို့မြန်မာတက်မလို့ကြီးရဲ့သဘောထားမပြောင်းလဲတဲ့အပေါ်မှာဖြစ်နေတယ်လို့ပဲအဲ့ဒီတိုင်းပဲမြင်ပါတယ်။အဲ့တော့ကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးဘက်ကိုသွားမယ်ဆိုလို့ရှိရင်အခုလက်ရှိသွားနေတဲ့ကာကွယ်ရေးဦးစီးချုပ်ရဲ့မူဝါဒ6ရဲ့အပအဝင်ပေါ့နော်။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခွင့်အထူးကိုယူပြီးတော့မှဒီမိုကရေစီနည်းလမ်းမကျတဲ့အလုပ်ပုံကိုင်ပုံတွေပေါ့နော်။ရှိနေတဲ့အခြေခံအောက်မှာတော့ကျွန်တော်တို့စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့မျိုးသားပြည်နယ်ပြည်မြေရေးကိုပေါ်ဆောင်ဖို့ခက်ပါတယ်။
2015ရွေးကောက်ပွဲမှာ NLD အစိုးရအနံ့ရပြီးဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာပြီးဆိုပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာတက်မတော်ကပူးပေါင်းပါဝင်ခြင်းမရှိဘူးဆိုရင်ခိုင်မာတဲ့ငြိမ်းချမ်းရေးရဖို့မလွယ်ကူကြောင်း TNL တိုက်ကြော်ကပြောပါတယ
်။အဘယ်နေရာပဲကြည့်ကြည့်ဒီနိုင်ငံတစ်ခုမှဒီနိုင်ငံတော်တက်မတော်အထုထိတ်ဖို့ပေါ့နော်။အကြီးဆုံးဖြစ်တယ်။တက်မတော်ရဲ့အမိတ်ကကိုလိုအတီးဖြစ်တာပေါ့နော်။ဒါမှလက်ရှိမြန်မာနိုင်ငံမှာတော့အဲ့လိုမျိုးကတော့မဖြစ်သေးဘူး။ဥပမာဆိုလို့ရဒီချင်ပြင်းနေပဲမှာဖြစ်တဲ့တက်ပွဲရှိတယ်။အဲ့တက်ပွဲကိုရက်ဖို့ဆိုမှဒီတမလကူတည်းကအမိတ်ထုတ်ထားတာတစ်ခေါက်တွေ့တယ်။ဒါပေမဲ့တက်ပွဲကတော့ဒီနေ့ထိဖြစ်နေတော့မယ်။အဲ့လိုမျိုးဆိုတော့ဒီကြံကြည့်မယ်ဆိုတော့ဒီအစိုးရရဲ့အနာကတရားမှုမရှိဘူးနော်။လမ်းမမှုမရှိဘူးဆိုတော့ကျွန်တော်ကတွေ့ရတယ်။အစိုးရညီချင်းကြီးပေါ်ဆောင်ပြီးမှလည်းတက်ကပူပေါင်းပါဝင်မှုမပါဘူးဆိုတော့ဒီညီချင်းကြီးကအောင်မြင်မှုနီလာတော့လေခဲရင်းတယ်
။တကယ်တော့ပြည်တော်စုညီချင်းကြီးညီလာခံကော27ရာစုပင်လုံးညီလာခံမှာအလုံးပါဝင်နိုင်ဖို့ NLD အစိုးရကရည်မှန်းချက်ထားပေမဲ့အလုံးပါဝင်နိုင်ရေးဘယ်လောက်ထိညှိနှိုင်းနိုင်မလဲဆိုတဲ့အချက်ပေါ်မူတည်နေကြောင်း UNFC ဦးထွန်းစော်ကထောက်ပြပါတယ်
။ဒီ August လမှာအချိန်ပါမယ်လို့ရည်မှန်းထားတဲ့27ရာစုပင်လုံးညီလာခံလို့ခေါ်တဲ့ပြည်တော်စုညီချင်းရဲ့ညီလာခံကြီး NCA ပေါ်မှာအခြေခံပြီးတော့မှလုပ်မှာဖြစ်ပါတယ်။ NCA ကအလုံးပါဝင်မှုမရှိတဲ့ဖြစ်စဉ်ဖြစ်နေတယ်။ဆိုအလုံးပါဝင်မှုရှိတဲ့ဖြစ်စဉ်တစ်ခုကိုသူဖော်ဆောင်ရပါမယ်။တော်အောင်ဆန်းစုကြည်တို့ကတော့အခုအဲ့ဒီဖြစ်စဉ်ကိုသွားဖို့အတွက်ဆွေးနွေးနေတယ်ညှိနှိုင်းနေတယ်ဆိုတော့အစ်မပဲရှိပါသေးတယ်ဆွေးနွေးနေတယ်ညှိနှိုင်းနေတယ်အနေထားကဘလောက်ပြည်လေတယ်လဲပေါ့နော်ကျွန်တော်တို့လူလာတဲ့အလုံးပေါဝင်ခွင့်ရတဲ့အနေထားကိုဖော်ဆောင်နိုင်တယ်ဆိုရင်ငြိမ်းချမ်းရေးအရေးလက္ခဏာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်အလုံးပေါဝင်မှုမရှိဘူးဆိုလို့ရှိရင်တစ်ဖက်ကဆွေးနွေးတဲ့လူကဆွေးနွေးနေတစ်ဖက်ကတိုက်တဲ့လူကလည်းတိုက်နေဆိုတော့တုံရင်အခြေအနေကိုပဲထိုက်နိုင်တယ်ဆိုတော့အနေထားလည်းရှိပါတယ်
မင်းကနေပြီးတော့ဆွေးနွေးပွဲမှာတော့ Federal Democracy ပြည်ထောင်စုထူထောင်ရေးကိစ္စဟာတပွဲတည်းနဲ့လုပ်လို့ရနိုင်တဲ့ကိစ္စမဟုတ်ဘူးလို့ဒေါန်ဆန်းစုကြည်ကပြောဆိုသွားသလိုမြန်မြန်ဆန်ဆန်လှုပ်ဆောင်ဖို့လိုကြောင်းနဲ့နောက်မျိုးဆက်တွေအတွက်ထားခဲ့ရမယ့်အကောင်းဆုံးအမွေဟာငြိမ်းချမ်းရေးပဲဖြစ်ကြောင်းပြောကြားသွားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြသွားတာပါ။မ
မြန်မာစစ်တပ်ကနေ 7-day နေ့စဉ်တင်းစာကိုဆွဆွဲထားတဲ့ပုံမှန်131အမှုကိုဇွန်လ29ရက်နေ့ကကြေအေးလိုက်ကြောင်းတင်းတွေထွက်လာပြီးတဲ့နောက် 7-day တင်းစာကနေတက်မတော်ကိုတောင်းပန်ထားတဲ့ပန်ကြွားလာကိုဒီကနေ့တော့အစိုးရပိုင်းတင်းစာတွေမှာထုတ်ပြန်မှုရှိတယ်လို့မြန်မာစာနယ်ဇင်းအတိုင်းဝိုင်းကပြောပါရယ် VOA ကရရှိထားတဲ့အဲ့ဒီပန်ကြားလာမှာတော့သူရဥရှိမန်းကစစ်တက္ကသိုလ်စင်ညီနောင်တွေနဲ့ပတ်သက်လို့တိုက်တွန်းထားတဲ့တင်းကိုသူတို့အနေနဲ့ညီသည့်ရည်ရွယ်ချက်မျှမပါဘဲရိုးရိုးသားသားဖော်ပြခဲ့ကြောင်းနိုင်ငံတော်နဲ့တက်မတော်ပေါ်မှာနားလည်မှုလွဲမအောင်သွေးထိုးလှုံ့ဆော်တာမျိုးမဟုတ်ကြောင်းအခုလိုနားလည်မှုလွဲမစေခဲ့တဲ့ရေးသားဖော်ပြချက်အတွက်တက်မတော်ကိုတောင်းပန်အပ်ပါကြောင်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့တိပအခြေဆိုင် BMA ခေါ်မြန်မာသတင်းသမဂ္ဂရဲ့ဥက္ကဋ္ဌဦးမောင်မောင်မြင့်ကသူ့ရဲ့အမြင်ကိုအခုလို VOA ကိုပြောပါတယ်။
7 day တရင်စာနေပြီးတော့နားလည်မှုပြန်မလို့ပါဆိုတဲ့သဘောမျိုးနဲ့ပြောလိုက်တာအမှန်တကယ်ပြောမှဆိုလို့ရှိရင်တော့လောက်ကုန်မလို့တင်ဘူးတိုးတော်လည်းပဲဒီလိုမျိုးလို့ချင်းအဖြစ်ကြံနာကြည့်လေတော့မယ်တက်မတော်လည်းကြည်ရည်ဆိုလို့ရှိရင်တော့အခုပြီးသွားတဲ့အနေထားမှာရှိပါတယ်ဒါနဲ့ဘာလို့ပြောဒါဟာအဆုံးအထင်တစ်ခုအနေနဲ့တော့ကြံရတာမှန်ပါပဲတက်မတော်ကနေပြီးတော့ဒီတရင်စာတောင်းကိုအခုလိုမျိုးကိစ္စနဲ့တရားစွဲရဆိုတဲ့သဘောဟာမတင်တော်တဲ့အနေထားမှာရှိပါတယ်ဘာကြောင့်လဲဆိုတော့ဒါမျိုးကနိုင်ငံတကာမှာဒီလွတ်လပ်တဲ့ဒီမိုကရေစီစနစ်ကျင့်သုံးနေတဲ့နိုင်ငံတွေမှာမြင်ရလိမ့်ရှိတဲ့သဘာဝမျိုးမဟုတ်ပါဘူး။တကယ်တမ်းကဒီဖြစ်ရဟာဒီဥသိမ်းစိန်နဲ့ဥရွှေမန်းဆိုတဲ့ဒီရင်တော့အကြံခံကုပြိုရေးခေါင်းဆောင်တွေဟာဥသိမ်းစိန်ကတော့အခုချိန်ဒီခေါင်းဆောင်နေတုန်းပေါ့။သူတို့တက်တွင်းခေါင်းဆောင်တွေရဲ့အကွဲအပြဲမညီညွတ်မှုကိုအကြောင်းပြုပြီးတော့ဒီ7 day သတင်းစာကနေဂျားကနေဝင်ပြီးတော့တစားခံလိုက်ရတဲ့သဘောမှာရှိရဲလို့ကျွန်တော်မြင်ပါတယ်။
အဲ့တော့နောက်ပိုင်းမြန်မာနိုင်ငံမှာဒီလိုသတင်းမီဒီယာတွေကစစ်တပ်နဲ့ပတ်သက်လာရင်သူတို့ဘက်ကကြောက်သွားမလားစစ်တပ်ကဒီလိုဖိအားပေးထားတဲ့အတွက်နောက်ပိုင်းကြရက်ရိုက်မှုပေါ့နော်ဒီဖြစ်ရဲ့ကြရက်ရိုက်မှုကိုဆရာဘယ်လိုသုံးသပ်လဲရှင
်အမှန်တကယ်ပြောရမယ်ဆိုလို့ရှိရင်တော့စစ်တပ်အနေနဲ့ဒီသတင်းစာတစောင်းကိုအခုလိုမျိုးတရားစွဲလိုက်တယ်ဆိုတဲ့ကိစ္စဟာသူတို့တစ်ထဲမှာအာဏာတွေအတိုင်းအတာတစ်စုံတစ်ခုအထိရှိနေတုံးပဲသူတို့မထင်သလိုအနှောက်အယှက်ပေးလို့ရတယ်တရားဥပဒေဆိုတာကိုလည်းပဲသူတို့ကတိတ်ကြီးယူဆိုင်လာတာမဟုတ်ဘူးဆိုတဲ့သဘောမျိုးနဲ့ပြလိုက်တဲ့သဘောတနည်းပြောမှဆိုရင်တော့အစွဲထုတ်ပြတဲ့သဘောတော့ရှိပါတယ်။အဲသို့တော်လည်းပဲအခုချိန်ကတော့ဒီဟိုအရင်ခေတ်ကနေတော့မတူတော့ဘူးပေါ့နော်။အနေနဲ့အများတော့နိုင်ငံရေးသမားတွေကလည်းပဲစစ်တပ်ကိုကြောက်ရတဲ့ကိစ္စအနေနဲ့များယောပါလာတယ်။အလားတူပဲသတင်းစာတွေကလည်းပဲဒီစစ်တပ်ကိုကြောက်ရတဲ့ဆိုတဲ့ကိစ္စကအနေနဲ့များယောပါလာတယ်။အဲ့လိုနေတာမျိုးမှာအခုလိုမျိုးတွားပြီးတော့ဖိအားပေးတာမတော်ဖိအားပေးမှုမျိုးတွေတော့မတော်အင်အားသုံးမှုမျိုးတွေရှိတာဟာဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်ထင်တယ်အခုလိုမျိုးသုံးလေးစာဟာလားအခုအရေးယူပြလိုက်တယ်ဆိုလို့ရှိရင်တော့တင်းစားတွေကလည်းပဲကိုယ်တင်းကိုကိုပြန်ပြီးတော့ဆင်စားဖြတ်ရမယ်အနေအထားမျိုးပြန်ပြီးတော့ရောက်လာနိုင်ပါတယ်ပြောမှဆိုလို့ရှိရင်တော့အနည်းဆုံးဦးသိန်းစိန်လက်ထက်တုန်းကတော့အဲ့လောက်အနေအထားကိုပြန်ပြီးတော့ရောက်သွားနိုင်ပါတယ်အဲ့ဒါတော့ဆိုရင်ကြီးကကောင်းပါတယ်ပြောမှဆိုလို့ရှိရင်တော့တရားဥပဒေနဲ့ပတ်သက်လို့ရောမီဒီယာနဲ့ပတ်သက်လို့ရောအဲ့ဒါနောက်အလှမ်းကိုပြန်ဆုတ်သွားတဲ့အနေအထားမှာရှိပါတယ
်တင်းတင်းအခြေဆိုင် RSF နေစီမထသတင်းတောက်များအဖွဲ့ကအာရှရေးရာတာဝန်ခံဘန်ဂျမင်အစ်စမီလ်ကလည်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့နှစ်နှစ်ကမြင့်တက်ခဲ့ပေမဲ့2016ခုနှစ်စစ်တမ်းကောက်ယူချက်အရကျဆင်းသွားတယ်လို့အခုလိုထောက်ပြခဲ့ပါတယ
် Unfortunately last press freedom index in the 2016 press freedom index Burma score
ကမ္ဘာကောင်းစွာပဲ2016ခုနှစ်နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်စစ်တမ်းထုတ်ပြန်ရမှာမြန်မာနိုင်ငံရဲ့အဆင့်ဟာလွန်ခဲ့တဲ့နှစ်နှစ်ကထက်စာရင်ပိုးပြီးတော့ဆိုးရွားနေကြောင်းဖော်ပြထားတာပါဒီရက်လဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအကန့်အသတ်တွေရှိခဲ့တယ်ဆိုတာအပါအဝင်ဥပဒေဆိုင်ရာပြုပြင်ပြောင်းလဲရေးနဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေအတွက်ထိန်းချုပ်ကန့်တတ်မှုတွေရှိနေတယ်ဆိုတာကိုပြသခဲ့ပါတယ်
။ဒါပေမဲ့လည်းလက်ရှိ NLD အစိုးရတည်လက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာဖို့မျှော်လင့်ချက်တွေရှိနေကြောင်းဘန်ဂျမင်အစ်စမီလ်ကဆိုပါတယ်။ဗုဒ္ဓဘုရားနေ့နဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာနိုင်ငံမှာလူကုန်ကူးမှုအခြေအနေတွေရှိနေတာနဲ့ပတ်သက်လို့ဒေါ်လာလာတန်ကစူးစီးတင်ပြမှာပါရှင်။အ
မေရိကန်နိုင်ငံကြားရေးဌာနကခုလမဲ့ခြားသာရေးနေ့မှာထုတ်ပြန်မှုရှိတဲ့2016နိုင်ငံတကာလူကုန်ကူးမှုနှစ်ပတ်လည်အစီအခံစာမှာမြန်မာနိုင်ငံအနေနဲ့အနေဆုံး Tier 3အဆင့်ကိုပြန်ချခံထားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်လင်းကစိတ်ပြည့်မိတယ်လို့အခုလို VOA ကိုပြောခဲ့ပါတယ်
။စီရင်ခါကထွက်မယ်လို့ပဲကျွန်တော်တို့သိရသေးပါတယ်။ဒါပေမဲ့အခုသတင်းတွေထွက်ပေါ်တာကိုကြည့်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒေဥစာနဲ့ပတ်သက်ပြီးတော့တော်တော်စိတ်ပြည့်မိပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီလူကုန်ကူးမှုတိုက်ပွဲကြီးကိုကျွန်တော်တို့နိုင်ငံတကာနဲ့ပါဝင်ပူးပေါင်းဆောင်ရွက်နေတယ်။ အထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့လည်းပူးပေါင်းဆောင်ရွက်နေတယ်။အမေရိကန်ပြည်ထောင်စုကဒီစီရင်ကစားမထွက်ခင်တည်းကနေပြီးတော့ကျွန်တော်တို့ကိုအသိပေးတာရှိတယ်။ဒေဥစာနဲ့ပတ်သက်ပြီးတော့ပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာကိုဒါပေမဲ့သူတို့ကနေပြီးတော့ပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာဘာတွေပြုပြင်ဖို့လိုအပ်တယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့တော့အတိအကျပြောဖို့လိုအပ်ပါတယ်။အဲ့ဒါမှပဲသူတို့ဘာတွေလိုအပ်တယ်ဆိုတဲ့ဟာကိုကျွန်တော်တို့အတူတူလုပ်ကင်ဖို့အစဉ်သင့်ရှိနေပါတယ်။
မြန်မာနိုင်ငံရဲ့လူကုန်ကူးမှုအခြေအနေနဲ့ပတ်သက်လို့ဝါရှင်တန်နဲ့ဘန်ကောက်ရှိသတင်းရကွက်တွေကိုကူးကားပြီးရိုက်တာသတင်းဌာနရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့သတင်းမှာမြန်မာနိုင်ငံမှာခလစ်စစ်သားများနဲ့အတင်းအဓမ္မလူအပိခိုင်းစေမှုရှော့ချနိုင်ရေးအတွက်အစိုးရအနေနဲ့လက်ရှိတဲ့ပိုးပြီးလှုပ်ဆောင်စေဖို့ဖိအားပေးလိုတဲ့သဘောရောက်စေဖို့ခုလိုအဆင့်ချခဲ့တာဖြစ်တယ်လို့ကူးကားဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွေကသမရဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံမှာခလစ်စစ်သားများအသုံးပြုမှုပပျောက်ရေးအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Leila Zegaro နှင့်ပူးပေါင်းဆောင်ရွက်ခဲ့ပြီး Action Plan တွေချမှတ်ကာခလစ်စစ်သားတချို့ကိုလည်းမိဘတွေထံပြန်အပ်ပေးခဲ့တဲ့သတင်းတွေထွက်ပေါ်ခဲ့တာတွေရှိပါတယ်။ဒါပေမဲ့လို့ခလစ်စစ်သားများပပျောက်ရေးနဲ့ပတ်သက်လို့2016ဧပြီလကထုတ်ပြန်ခဲ့တဲ့ Miss Zegaro ရဲ့အစီရင်ခံစာမှာတော့မြန်မာအစိုးရအနေနဲ့ကလေးစစ်သားများအသုံးပြုမှုရှော့ချရေးနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့ပြီးမဲ့လို့လေတပ်မတော်တွေမှာကလေးစစ်သားများအသုံးပြုစေရှိတာတွေ့ရတဲ့အတွက်ကလေးစစ်သားများစုဆောင်းခြင်းမပြုဖို့နဲ့ထွက်ပြေးဖို့ကြိုးစားကြတဲ့ကလေးတွေကိုပြန်ဖမ်းခြင်းမပြုဖို့တိုက်တွန်းထားပြီးကလေးစစ်သားများပပပြောက်ရေးအတွက်ချမှတ်တဲ့ခြေလှမ်းတွေကိုလည်းအမြဲတစေစောင့်ကြည့်လေ့လာဖို့တိုက်တွန်းထားပါတယ်မြန်မာနိုင်ငံအနေနဲ့လူကုန်ကူးခံရသူတွေထွက်တဲ့နိုင်ငံလည်းဖြစ်ပါလေ။အိန္ဒိယချင်းထိုင်းတရုတ်နဲ့တခြားအာရှအပြင်အရှေ့အလယ်ပိုင်းဒေသတွေမှာရောင်းစားခံကြရတဲ့မြန်မာနိုင်ငံကအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအနေနဲ့ငါးဖမ်းလုပ်ငန်းတွေ၊ပြည်သူ့လုပ်ငန်းတွေ၊ကုန်ထုတ်လုပ်ငန်းတွေ၊စိုက်ပျိုးရေးလုပ်ငန်းတွေ၊ဆောက်လုပ်ရေးလုပ်ငန်းတွေစသဖြင့်တို့မှာအတင်းအဓမ္မခိုင်းစေခံကြရတာဖြစ်ပါလေ။ထိုင်းငါးဖမ်းလေတွေမှာလူကုန်ကူးခံရတဲ့မြန်မာလူသားအချို့ကိုကယ်တင်မှုမှာသတင်းယူခဲ့တဲ့ပိုလစ်ဆာဆုရှင်ဦးဖြစ်တဲ့ AP သတင်းဌာနကအစ်သက်ထူဆန်ပြောပြခဲ့တာကတော့
ဒီလူကုန်ကူးတဲ့လူတွေကတအားဆင်းရဲတဲ့ဒီအောက်ဒီတိုင်းတို့ရခိုင်ပြည်နယ်တို့ victims အများဆုံးဟိုကြီးလိုက်မယ်ဆိုတော့အဲ့ဒီပြောရတဲ့ကလူတွေကိုသူတို့ကသွားပြီးတော့မှအလုတ်ကင်ခွင်လမ်းမျိုးတော့ပြောပြတာပေါ့ဒီတိုင်းနိုင်ငံမှာအလုတ်တွေလောက်ရမယ်စက်ယုံတွေမှာပဲလောက်ရမှာသူတို့လိန်ညာပြီးတော့မှခေါ်သွားပြီးတော့မှထိုင်းနိုင်ငံကိုရောက်တာနဲ့တခါလဲသူတို့ကတမောစိတ်ကိုခေါ်သွားတယ်။ထိုင်းနိုင်ငံမှာတမောစိတ်အဓိကနာမည်ရှိတယ်။မဲခေါင်စိတ်ကန်းနဲ့ဒီမဟာချန်စိတ်ကန်းဆိုတဲ့နာမည်ရှိတယ်။အဲ့လိုရောက်တာနဲ့သူတို့ကစိတ်ကန်းကိုခေါ်သွားပြီးတော့မှတခါလဲဟိုစိတ်ကန်းပေါ်မှာသူတို့ငါးဖမ်းလေပေါ့ရောင်းစားပလိုက်တာ။ပါသွားတဲ့လူတွေကတိကိုမတိလိုက်တာ
။ဒါအပြင်ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်နှိကုတ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားနေတဲ့အတွေ့လေပြီးခဲ့တဲ့နှစ်အတွင်းကလှေနဲ့ထွက်ပြေးဖို့ကြိုးစားခဲ့ကြတဲ့ရိုဟင်ဂျာတွေဟာလူကုန်ကူးပွဲစားတွေရဲ့ခေါင်းပုံဖြတ်မှုတွေကိုခံခဲ့ကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ် 2015 နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာ Tier 2အဆင့်နှင့်စောင့်ကြည့်ခံနိုင်ငံအဆင့်ဖြစ်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်။ဒီအဆင့်မှာသတ်မှတ်ခြင်းခံရတဲ့နိုင်ငံတွေအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ရမှာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝလိုက်နာခြင်းမရှိပေမဲ့ကြိုးပမ်းလှုပ်ဆောင်ဖို့ခြေလှမ်းတွေယူခဲ့တဲ့နိုင်ငံဖြစ်ပါတယ်။အခုအနေဆုံး tier 3 အဆင့်ကတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ပဲဖြစ်ပါတယ်။အခုဒီသတင်းပါထုတ်ပြန်မဲ့2016နိုင်ငံတကာလူကုန်ကူးမှုအစီရင်ခံစာကတော့ပြီးခဲ့တဲ့2015ခုနှစ်ကအခြေအနေပေါ်တုံ့တထားတဲ့အတွက်ကြောင့်လေရခိုင်သမရဦးသိန်းစိန်အစိုးရလက်ထက်ကထိခဲ့တဲ့အခြေအနေပေါ်အဓိကမူတည်တာဖြစ်ပြီးလက်ရှိဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ခြင်းမရှိဘဲစစ်တပ်ကြီးစိုးတဲ့အရက်ဖက်အစိုးရကိုသာရည်ရွယ်ခြင်းဖြစ်တယ်လို့လူအခွင့်အရေးအဖွဲ့တွေကထောက်ပြကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 11123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍမှာတော့
တူပဲတော့ဟိုဒီ7နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ကျပ်ပေါင်းဘီလီယံပေါင်း958ဘီလီယံကိုခုကျန်းမာရေးဝန်ကြီးချုပ်က
တော့ဒါကတော့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မတ်တို့ကိုမူရင်းအာပေါ်မပြတ်မက်နန္ဒာချမ်းနဲ့ကိုဇော်ဝင်းလိုင်တို့ကကောက်နှုတ်တင်ပြမှာပါရှင်။
အခုရင်ဆုံးတင်ပြပေးမယ့်ဆောင်းပါးကတော့အမေရိကန်ကထုတ်ပြန်တဲ့လူကုန်ကူးမှုအစိုးရခန်းစာမှာမြန်မာနိုင်ငံကိုအဆင့်လျှော့ချမယ်လို့ဆုံးဖြတ်လိုက်တဲ့သတင်းပါ US to downgrade Burma in annual human trafficking report ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post မှာရေးသားထားတာဖြစ်ပါတယ် Trafficking in persons TIP လို့ခေါ်တဲ့လူကုန်ကူးမှုအစိုးရခန်းစာမှာမြန်မာနိုင်ငံကိုအနိုင်ဆုံးအဆင့်အထိလျှော့ချမယ်လို့ဆိုထားတာပါမြန်မာအစိုးရတဲ့အနေနဲ့ကလေးစစ်သားကိစ္စအာရမအလုံးချမ်းခိုင်းစေခြင်းကိစ္စတွေကိုလိုက်ရောဆောင်ရွက်ခဲ့တာရှိပေမဲ့အဆင့်3ဆင့်ရှိတဲ့အနေနဲ့တတိယအဆင့်ကိုလျှော့ချဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်လိုက်တဲ့ဆိုပြီးဆောင်းပါးမှာဖော်ပြထားပါတယ်။ဒီအဆင့်ခန်းစာမှာအဆင့်3ဆင့်သတ်မှတ်ထားတဲ့အနေနဲ့မှောင်ခိုရောင်းချခံရသူတွေကိုအကာအကွယ်ပေးဖို့အနိုင်ဆုံးလိုအပ်ချက်တွေကိုအပြည့်အဝလိုက်နာတဲ့နိုင်ငံတွေလိုမျိုးကိုအဆင့်1အပြည့်အဝလိုက်နာနိုင်ဖို့တိတိတတ်တာကြိုးပမ်းအားထုတ်မှုရှိတဲ့နိုင်ငံတွေကိုတော့အဆင့်2ဒီနောက်အပြည့်အဝအားထုတ်မှုမရှိတဲ့နိုင်ငံတွေကိုအဆင့်3ဆိုပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့တက်တစ္ဆာစီးပွားရေးအခြေအနေတွေအတွက်နမိတ်ကောင်းတော့မဟုတ်ပါဘူးအဆင့်3မှာသတ်မှတ်ခံရတဲ့နိုင်ငံတွေအနေနဲ့တခြားနိုင်ငံတွေကမ္ဘာ့ဘဏ်တို့ IMF တို့လိုနိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းတွေရဲ့အထောက်ပံ့တွေဆိုင်းငံ့ခံရတဲ့အခြေအနေမျိုးတွေကြုံရနိုင်ပါတယ်။အခုလိုမြန်မာနိုင်ငံကိုအဆင့်3လျှော့ချဖို့အတွက်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်စုချလိုသူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကြားမှာအကျိတ်နဲ့ငင်းခုန်ခဲ့ရတဲ့ဆိုတဲ့ဆောင်းပါးအပြည့်အစုံကိုတော့ South China Morning Post မှာဖတ်ရှုနိုင်ပါတယ်ရှင်။
အခုဆက်ပြီးတင်ပြပေးချင်တာကတော့ငင်းညာရင်လန်းကိုတကြော့ပြန်ရှောက်မဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ Retreating Myanmar's Path to Peace ဆိုတဲ့ခေါင်းစဉ်နဲ့ Manila Times သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ထောက်ခံမှုမရရင်ပြည်ပြည်စုံနိုင်မှာမဟုတ်ပေမဲ့ဒေါင်ဆန်းစုကြည်ဦးဆောင်ပြီးမကြခင်ကျင်းပမဲ့ငင်းညာရင်ညီလာခံအနေနဲ့ Federal ပြည်ထောင်စုစနစ်အတွက်အခြေခံအုတ်မြစ်တွေကိုချမှတ်နိုင်လိမ့်မယ်လို့ဆောင်းပါးရှင်ကအစချီရေးသားထားတာပါ။ဒါပေမဲ့လည်းအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအထူးသဖြင့်တရုတ်နဲ့နယ်စပ်တလျှောက်တဘာဝတရားစာတပေါ်ကျော်ဝါတဲ့နယ်မြေတွေကိုထိန်းချုပ်ထားတဲ့အဖွဲ့တွေအနေနဲ့ဩဃာအရှိန်အဝါတွေကိုတိတိတသားရှော့ချခြင်းမှာမဟုတ်ဘူးလို့လည်းဆိုပါတယ်ပြည်ပြည်စုံနဲ့ငြိမ်းချမ်းရေးတရမရနိုင်သေးတဲ့အတွက်လည်းဗဟုအစိုးရကိုစန့်ကျင်နေစေလက်နက်ကိုင်အုပ်စုတွေကိုအစိုးရသည့်အနေနဲ့စစ်တပ်ရဲ့လမ်းစဉ်အတိုင်းခွဲခြားအုပ်ချုပ်တဲ့နည်းဗျူဟာကိုကျင့်သုံးရမယ့်အလားအလာတွေရှိနေတယ်လို့လည်းဟောကိန်းထုတ်ထားတာပါတိုင်းရင်းသားအဖွဲ့အစည်းတွေအားလုံးနီးပါးက21ရာစုပင်လုံညီလာခံကိုစိတ်ဝင်စားမှုပြသကြပေမဲ့အပေးအယူလုပ်ဖို့အဆင်သင့်ဖြစ်နေကြလိမ့်မယ်လို့တော့ NLD အနေနဲ့တတိချလက်ခံထားမှာမဟုတ်ဘူးလို့လည်းဆောင်းပါးရှင်ကဆိုပါတယ်အခုကတည်းကဆွေးနွေးပွဲမတိုင်ခင်လက်နက်ချရမယ်လို့စစ်တပ်ကတောင်းဆိုနေတာကိုဒေါအောင်ဆန်းစုကြည်ကလည်းလက်ခံတယ်လို့ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်လာနေတယ်လို့လည်းထောက်ပြပါတယ်ဒီချိန်ထဲမှာပဲစစ်တပ်နဲ့ NLD ကြားဆက်ဆံရေးကောင်းလာတာဟာလဲတခြားပြဿနာတွေကိုဖန်တီးရရောက်နေတယ်လို့ဆိုပါတယ်အထူးသဖြင့်ကတော့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့တိုင်းရင်းသားတွေကိုနေရာမပေးဘဲဘေးဖယ်ထားသလိုစိုးရိမ်ချက်တွေပေါ်ပေါက်လာနိုင်ပါတယ်ဒ Dari along ha nesetiazu pin lo ni laga omni ye etwe aha dari a pie a tin sha twi mini jaraba. Nimaning an inne lanzon langwa to kugo yawni de sobe mele. The chain nema ve sitane pishine nila hale. A yin lobe a pion le mashi omni ne rome lo samashi Philip Ochatka nigong cho yeta tabare.
A cool celebiro. Neneki English are tingans are si single dollar la danga din samavashi.
ဒီကိရိမနေ့တင်ပြမယ့်အီဒီအမ် အသုံးကတော့
read between the lines
ဖြစ်ပါတယ်စာလုံးပေါင်းက read read ကဖတ်ပါ between between ကကြားမှာ the the lines lines ကမြင်းကြောင်းတွေ line တွေလို့လုံးောက်အဓိပ္ပာယ်ရတော့ script ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ မြင်းကြောင်းတွေကြားမှာဖတ်ပါပါရှင် ဒီ၃ဆင့်တက်လာတာကတော့ဆက်ကိုးရာစုအလေလောက်ကလို့ဆိုပါတယ်။စာကြောင်းရည်တွေကြားမှာရှုပ်ဝဲထည့်သွင်းထားတဲ့အဓိပ္ပာယ်ကိုကောက်ယူနိုင်ဖို့ဒီလိကတဆင့်ဒီအသုံးဆင့်တက်လာတာလို့သိရပါတယ်။ညစဉ်ဘဝမှာတော့စာကြောင်းတွေကနေရှုပ်ဝဲအဓိပ္ပာယ်ကိုကောက်ယူနိုင်တာမျိုးမဟုတ်ပါဘူး။သူ့ရဲ့အပြုမူကိုကြည်ချင်းအဖြစ်ပြောတဲ့စကားကိုကြည်ချင်းအဖြစ်လူတူဦးရဲ့တကယ့်စိတ်နေစိတ်ထားမ မျက်နှာကတော့ရှုပ်နေတယ်စားတော့လည်းဟဲ့ဟဲ့ပဲပဲမရှိလာဘူးဆိုရင်သဘောပေါက်ဖို့ကတော့ဒီလူအတွက်ကတော့တကယ်ဆိုဒီအစားအစာဟာသိမကောင်းဘူးဆိုတဲ့သဘောသူမကြိုက်ဘူးဆိုတဲ့သဘောဖြစ်ပါတယ်ဒါကို idiom အသုံးရ read between the lines လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The report didn't criticize the research directly but you can read between the linesthat the review committee has its doubts.
အစီအကံစာထွက်လာတော့သူတည်တနာကိုတိုက်ရိုက်တော့မဝေဖန်ထားဘူး။ဒါပေမဲ့အရေးသားကိုကြည်ချင်းအားဖြင့်ပြန်လည်တုံ့သက်တဲ့ကော်မတီကနေတန်တရားတွေရှိနေတယ်ဆိုတာကိုသဘောပေါက်နိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The report didn't criticize the research directly, but you can read between the lines that the review committee has its doubts.
တိုက်ရိုက်တော့မရေးထားဘူးတိုက်ရိုက်တော့မပြောဘူးဒါပေမဲ့လို့ဆက်ဆက်ကြည့်ရင်တော့တကယ်ဆိုလို့ရင်အသေးပေကိုသဘောပေါက်နိုင်တယ်ဆိုရင် idiom အသုံးအရာပြည်လူပြောမလဲ
read between the lines
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်ရဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမှာလဲကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့မတ်တင်ကီထိုက်စီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါတယ်။မင်္ဂလာညချမ်းပါရှင်အင်ကာနိညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုးဆိုပါတယ်ဒီညချမ်းမှာတော့မြမချမ်းမာရေးစနစ်ပြုပြင်ပြောင်းလဲရေးကိုဆွေးနွေးကြရအောင်ပါရှင်နှစ်ပေါင်းများစွာရွေရွင်းနေတဲ့မြမချမ်းမာရေးဆောင်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာအခုလက်ရှိအချိန်ထိထိခိုက်နစ်နာမှုတွေရှိနေသေးပါပြည်သူတွေအားထားလောက်တဲ့ချမ်းမာရေးစနစ်တရဖြစ်လာအောင်ဘလို့ပြုပြင်ပြောင်းလဲကြမလဲပြည်သူတွေကြားမှာဘလို့အခက်အခဲတွေကြုံတွေ့ရသလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရှင်တန်ရေးကူညီမှုအသင်းကမတ်ရွှေချာနဲ့ချမ်းမာရေးညာဘေးဆောင်းမတွေရေးသားနေတဲ့ဒေါက်တာမြင့်ဦးတို့ဖြစ်ပါတယ်အခုရင်ဆုံးတော့ဒီကျန်းမာရေးဆောက်ရှောက်မှုစနစ်ရဲ့ချုပ်ရင်းချက်တွေကိုအရင်ပြောကြရအောင်ပါရှင့်မတ်ရွှေကြာပြောပြပါအောင်ရှင့
်ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလိုဖိုင်ရင်းနဲ့ပတ်သက်လို့ကျွန်တော်တို့ဒီလိုပါရေးကျွန်တော်တို့ဒီစီမံခန့်ခွဲရမှာစစ်ကြေးတွေအများကြီးကျင်းရပါတယ်အခုလိုလဲဆိုဒီမှာကျွန်တော်များများကကျွန်တော်တို့ရှိနေတဲ့ဒီကိစ္စမှာလည်းချက်လာလို့ရှိရင်တို့မှာအကျိုးကိုရှိရင်ဒီနာမည်ရှိရင်တို့မှာအခက်အခဲတွေရှိရင်ဒီအစီအစဉ်ကိုဒါလည်းပြန်ဆောင်ပါတယ်ကျမတို့ကတို့ပို့တဲ့နေရာမှာကျမတို့ကြောင့်အားဖြစ်ခဲ့ပြီလား
ဟုတ်ကဲ့ပါရှင်အဲ့တော့ဆရာထောက်ထားမြေဦးလည်းပြောပါရှင်လက်ရှိမြည်မြမကျမရေးစောင့်ရှောက်မှုကဏ္ဍမှာဘာတွေများဟိုချုပ်ရင်းချက်တွေကြီးကြီးမားမားရှိနေပါလဲဘာတွေများပြုပြင်ဖို့လိုအပ်နေပါပြီလဲ
ကျွန်တော်တို့ဒီကျန်းမာရေးစနစ်ကြီးကိုအသိဉာဏ်နေတာကိုတို့တိုင်းပြည်မှာ
ကျွန်တော်ကသူ့အသက်ရှင်သန်ဖို့အတွက်ကိုကျွန်တော်အသက်ဆက်ဖို့အတွက်ကိုစနစ်ကြီးကိုကျွန်တော်တို့ပြောင်းရမှာပေါ့နော်အဲ့တော့စနစ်ကြီးတစ်ခုလုံးကအသက်ငယ်နေတယ်ကျွန်တော်ပြောချင်တာနော်အဲ့တော့ဆေးရုံမှာဒူနာတွေများပြီးတော့အထူးကူဆောင်တွေကနေတယ်တနင်္ဂနွေလုံး50တန်းမှာဆောင်ကအယောက်က4000မပြည့်ဘူးအဲ့တော့2000ကျော်ကျော်ပေါ့2900လောက်မှာအမဆောင်တယောက်ဆိုတာကအာဆီယံနိုင်ငံနဲ့ရှင်လိုက်ရင်အယောက်ကိုနောက်ကျတယ်ပြီးတော့ TV နိုင်ငံအဖြစ် TV ဖြစ်များဆုံးနိုင်ငံခြားနိုင်ငံနေတဲ့ခုနကကျွန်တော်ပြောတဲ့ဒီ HIV အကုန်လုံးရှင်လိုက်လို့ရှင်ရင်ကျွန်တော်နိုင်ငံထိတ်ဆုံးမှာနေတယ်ပေါ့ဗျာ။နောက်အဲဒီတော့ဆိုတာကပြောတာတရားတွေအကုန်လုံးထူပြောတယ်။လူနာတွေကျေနပ်လားဆိုတော့မကျေနပ်ဘူးလူနာတွေမှာဒီခုနပြောရဲ smash ရကြတော့သလိုပေါ့စိတ်စကားတွေမတတ်နိုင်ဘူးအများအရန်ကိုဝန်တော့ဝန်ဖို့တွေပြီးခဲ့တယ်ပေါ့ဗျာ။အဲ့တော့ဆေးုံသွားမယ်ဆိုလို့ရှိရင်သူတို့ခင်ဗျာဂရင်းနေရာလေးတွေပဲရတာ၊မှုရကိုယ်ငါကိုယ်ယူလာရတယ်၊ချင်းအောင်ကိုယ်ငါကိုယ်ယူလာရတယ်။ဒီတော့ကဆေးဝါအကုန်လုံးပေါ့လေ၊ဝယ်ပေးရတယ်၊လက်အိတ်ကစပေါ့လေ။ဒီလိုစနစ်ကိုအောက်မှာနေခဲ့ရတာ။သူတို့အိတ်ကိတ်ကတ်ထရာစိုက်ထုတ်ရတဲ့ငွေက85ရာခိုင်နှုန်းလို့ပြောတယ်။ကျန်တဲ့15ရာခိုင်တော့ဆေးုံကဂရင်းလေးနေရာလေးပဲပေးတာ။အခက်မသိရင်ဂရင်းကို3000လောက်တရားအောင်ပါလေ။အဲအဲ့လိုမျိုးတွေကျွန်တော်တို့စနစ်ကြီးဟာသူတို့ဒုက္ခများခဲ့တယ်ပေါ့။အဲ့တော့ယနေ့ကာလမှာဒါတဲ့သူကကြမ်းမာရဲ့အတုံးစိတ်ကိုလည်းတိုးလာပြီဆိုပေမဲ့လည်းဒါဟာမလုံလောက်သေးဘူးသူတို့ကဘေးမှာသွားအယုံဆိုင်လို့ဆေးရုံတွေကိုကျွန်တော်တို့အစ်မြင့်တင်ဖို့ဆေးရုံတွေကိုပစ္စည်းပစ္စည်းတွေဝေဖို့နောက်ဆေးရုံတွေမှာဆရာဝန်တွေပို့ခန့်ဖို့ဒီလိုပဲအယုံဆိုင်နေတယ်ဆေးရုံဆိုတာက secondary care လို့ခေါ်တာပေါ့ဗျာတကယ်ကဟိုရက်ွက်ထဲမှာဖြားနာနေတဲ့လူတွေအများကြီးဆေးရုံမတက်နိုင်တဲ့လူတွေအများကြီးအဲ့ဒီလူတွေဆေးရုံမပြောက်အောင်အဲ့ဒီလူတွေကိုကျွန်တော်ကအောက်ကအောက်ခြေမှာကျွန်တော်ကုသစုကုသပေးမယ် primary care လို့ခေါ်တယ်ပနာမကျန်းမာရေးဆောင်ရှောက်မှုတွေအရန်ကိုညော့နေခဲ့တယ် primary care ကိုကြာသားဖဆရာမနဲ့ပြစ်ထားခဲ့တာကြာပြီဗျာတော့ကျွန်တော်တို့ကြေးရွာပေါင်း6000 5000လို့ပြောတယ်အဲ့ဒီညာအကုန်လုံးသားဖဆရာမမရှိပါဘူးအဲ့ဒါပါဆရာမနဲ့ဒီကြီးရကြီးလက်ပြည်သူလူလူတွေဟာလုံးပန်းနေပြီးတော့အိမ်ခုနကကလေးမွေးမယ်ဆိုရင်ဖေုံသူကြောက်ပြီးတော့မမွေးနိုင်ဘူးအဲ့တော့လူ80ရာခိုင်နှုန်းကအိမ်မှာပဲမွေးကြတယ်လက်သေးတွေနဲ့မွေးနေရတဲ့အနေအထားရှိတယ်အဲ့ဒီတော့ကလေးတွေငယ်တွေအသေးကြောက်တွေဖြစ်တယ်အာဟာရချိုးတယ်လူတွေဖြစ်တယ်အဲ့တော့ကျွန်တော်တို့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကြုံခြုံငုံကြည့်လိုက်ရင်တော့ခုနကအသက်ငယ်နေပါပြီအဲ့တော့ကျွန်တော်တို့က health system strengthening လို့ခေါ်တဲ့ဆွေးဆံလို့မရဘူးဗျကျွန်တော်တို့ reform ပေါ့အစအနေစပြီးပြင်ရမယ်ကျွန်တော်ဆိုလိုချင်တာက primary health care ပေါ့နော်။အောက်ခြေလူလူအတွက်ပနာမကျန်းမာရေးဆောင်ရှားမှုကိုကျွန်တော်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့နော်ဆေးရုံကိုအာရုံစိုက်ကြတာတက္ကနာပေါ့ဗျာ။အဲ့တော့ကျွန်တော်နိုင်ငံမှာရင်းနှီးတဲ့အမွှားကြီးခွဲနိုင်တယ်ဆိုပြီးကြွားတာတက္ကနာပေါ့ဗျာ။ကြောက်ကတ်တွေကျွန်တော်အစားထုတ်နိုင်တယ်။အဲလက်သေးတွေစားထုတ်နိုင်တယ်ဆိုတာကဆေးရုံရဲ့လုပ်ငန်းတွေကိုလေ။ဒါပေမဲ့ဒါပေမဲ့အောက်ခြေလူလူမှာရက်ွက်ကြီးရစီသေးမှာဒီဝန်သွားနိုင်တဲ့လူတွေအများကြီးပဲအသေးထုတ်အစားထုတ်ဖို့ဝေလာဝေးပေါ့ဗျာ။နောက်အဲ့ဒီတော့ဆိုတာကယောဂတခုဖြစ်လိုက်ပြီဆိုကြောက်နေတယ်။အဲ့ဒီတော့လူတွေကဘာလို့ဆေးပြီးတူနေခုတယ်။ဒါကခုနစက်ဆေးတွေပေါ့ဗျာ။အခုခေတ်ဆိုလို့ရှိရင်ဆရာအောင်တော့မသာတော့ဘူး။ဆရာအောင်ဆိုတာကဈေးကြီးတယ်။အဲ့တော့စက်ဆေးဆိုတာကတရားဘူးလေပေါ့လေ။နေရာဘူးလေပေါ့ကြီးရတယ်။အဲ့တော့အရေးချင်းနေအရန်ရော့ကြလာတယ်။နောက်အဲ့ဒီတော့ဟိုရန်ခုတွေလည်းအရန်ပေါ်လာတယ်။ဘလောက်ပဲဥတွေတွေများများဥတွေကအသက်မဝင်ဘူး။အဲ့ဒီစနစ်ကြီးကိုကျွန်တော်တို့အဲ့ဒါကြောင့်ပဲတိုင်းပြည်ဟာယိုယွင်းနဲ့ရှားမရစနစ်ကအသက်ငင်းနေပြီးဒီခုနေမှာအမြန်မကယ်လို့ရှိရင်တော့ကျွန်တော်အသက်ထွက်သွားလိမ့်မယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ကျွန်မပါဝင်ဆွေးနွေးကြမယ်ကျွန်မတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ဥတင်သေးဝင်ရှိပါတယ်ရှင်ဥတင်သေးဝင်ပါဝင်ဆွေးနွေးလို့ရပါပြီရှင်
အဲ့တော့မြန်မာပြည်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကတော့ပြောမယ်ဆိုရင်တော့ပြောဆိုအောင်ဒီကနေ့ကလည်းဟောဒီတော့ကျွန်တော်ဇာတိတော့လည်းပဲနဲ့ပြောရတော့မှအားလုံးကျန်းမာတယ်ကျွန်တော်ကြိုးကြပါရပါမယ်အခုလည်းပဲငတော်တော်ကတိုင်မနေတော့ငတော်တိုင်မနေဒီလိုဒီကျွန်တော်တို့အစိုးရရဲ့ဝန်ဆောင်မှုကတော့ညံ့ရင်းနေသေးတယ်ဆိုတော့ဒီမှာကြည့်လိုက်အခုလည်းကျွန်တော်တို့ပြည်ပြည်ဆိုတဲ့ဒီမျိုးကရင်းကားဆေးရုံနဲ့တဲ့ဝင်ကြည့်ရင်ကရင်းကားတော့မကြည့်ကြတဲ့မှာပြုတ်သိမ့်လို့လေဝန်ဆောင်မှုကြောင့်ကျွန်တော်လည်းပဲအရင်တိုင်းမဲ့ဒီဆရာမတွေကမန္တလေးကငေါ့တော်ငယ်ကျွန်တော်တို့ကကျွန်တော်တို့ဒီဒီရပန်ဂျီယိုတခုပါကျွန်တော်ဒီဟိုစစ်ပတ်ဟုတ်တို့ဈေးကမှာလည်းကျွန်တော်တို့ကဟိုဝန်ဆောင်ပေးတာလေကျေးဇူးတော်ကကျွန်တော်လူလာထောင်းကတော့ကျွန်တော်ခုပေးပြီးသွားပြီအခမဲ့ကျွန်တော်ခုပေးပြီးသွားပြီနော်အဲ့တော့ကျွန်တော်တို့ဒီ NGO တွေကနတ်ရတော့ပို့လာဒီမှာဆိုရင်ပို့ပြီးတော့တော့ဘယ်မှာကျင်းမှုလို့ကြာကျွန်တော်တို့ဒီမှတ်တမ်းနေမှာရှိတယ်ကျွန်တော်မှတ်တမ်းလည်းမှတ်ထားတယ်ဗျ
အဲ့တော့ကျမတို့ပါဝင်ဆွေးနွေးကြမယ်ရှင့်နေကြီးဆရာဦးကျော်လင်းရှိပါတယ်ရှင့်ဆရာဦးကျော်လင်းပါဝင်ဆွေးနွေးပါရှင
်ဟုတ်ကဲ့ခင်ဗျဟိုကျမရောအခုဒီဆိုးတော့ကျွန်တော်တို့ဘုတ်ကိုပြောတာလည်းဆက်ပြေစရာပေါ့ဗျာဒါပေမဲ့ကျမကြီးနဲ့ကျွန်တော်တို့ဆက်နွယ်နေမယ်လို့ထင်တယ်ပေါ့ဗျာဆေးဝါးကျွန်တော်တို့သူ့နိုင်ငံတွေမှာလက်ကျစားနေဆေးဝါးတွေကဘာမှပြုတ်တော့ဝင်နေဗျအဲ့လိုဟိုဘယ်လိုကောင်းလဲဆေးဝါးတွေကဆိုင်ရင်မိလားမမိလားမသိအကုန်လုံးပုံအဲ့ကျွန်တော်တို့ဒီရက်ွက်တွေဆေးဆိုင်တွေကျွန်တော်တို့မြို့နယ်တွေဆေးဆိုင်တွေဝယ်ရဆိုပြီးနဲ့ဒီဆေးဝါးအမခန့်ရတဲ့ဘယ်သူမှလည်းဆေးဆေးချင်းလည်းမရှိဘူးအခုဆေးဆိုတာသူ့ရောင်းချင်တယ်ရောင်းတရေပြတာသူ့အပိုင်းကျွန်တော်တို့ကတော့လူတွေအပိုင်းပေးကြတာပဲဗျအခုအထူးတရီအတွင်းပြအဲ့ဒါဒီကျွန်တော်တို့လို့မဟုတ်တဲ့လို့အစားအစာကို ်အိန္ဒိယပြည်ကကျွန်တော်စာပေါ်ကိုကြည့်ကြရင်ဌာနအကျိုးကြမ်းမှုကြောင့်လည်းကြညာချက်ထုတ်လိုက်တယ်နောက်တတိယဒေသတွေမြင်ထားတယ်သူရှုံမဝင်တော့လေတဲ့အဲ့ဒီမှာဆိုင်ငင်အပတာမဆိုးရတဲ့မဲလမီးနေနဲ့ဓာတ်ညဩဇာရဲ့အစိတ်တွေအဲ့ဒီခလေးနေဝင်မှာပါတဲ့တော့ကျွတ်တို့နိုင်ငံကိုလုံးဝတရားနောက်ကတတိယဒေသမသွေးရဘူးလေကျွန်တော်နိုင်ငံပုံကိုယ်တွေအဲ့ဒီကြညာချက်ကိုမကြားလိုက်ဘူးထင်တယ်ဗျ
ဟုတ်ကဲ့ရှင်ဆရာဦးချော်လင်းကျေးဇူးတင်ပါတယ်အဲ့တော့ဆရာဒေါက်တာမြေဦးရှင်ခုနရှင်းနေယူဦးချော်လင်းဆွေးနွေးသွားတယ်လို့ပဲမြန်မာနိုင်ငံမှာဆေးဝါးတုတွေရဲ့အန်တီရဲနောက်ခါဘေးအန်တီရဲမကင်းတဲ့ဒီကလေးနှုံးမုံလိုမျိုးဒီကုန်ပစ္စည်းတွေရဲ့အန်တီရဲကလည်းရှိနေတယ်လို့သူကဆွေးနွေးသွားပါတယ်ဆရာဒါနဲ့ပတ်သက်ပြီးဆွေးနွေးပေးပါရှင်ဘလောက်အန်တီရဲကြီးနေပါလဲ
အန်တီရဲကြီးရဲဆိုတာကခုနရှင်းနေယူပြောသလိုပဲပေါ့လေနော်တကယ်ဥပဒေအရရှိပြီးသားနော်ကျွန်တော်တို့ဒီဆေးဝါးနဲ့ခုနကတော့ဒီအစားအစာကိုစစ်ဆေးရေးအဖွဲ့ဆိုတာရှိပြီးသားဒါပေမဲ့ဒါတွေအကုန်လုံးဟာနေဆက်ဒေသတွေကိုချော်ဖြတ်လာတယ်ချော်ဖြတ်လာပြီးတော့အဲ့မှာနေဆက်ကဂိတ်တွေမှာအဆင့်ဆင့်ပေါ်လက်ပေးလိုက်ယူမှုတွေနဲ့ပြည်တွင်းကိုသွင်းတယ်သွင်းရင်းနဲ့ပြည်တွင်းမှာရောက်လာတာပေါ့နော်အဆေးဝါးတွေထုံးနေတော့တစ်ချိန်လုံးကဆိုလို့ရှိရင်ဆေးကုမ္ပဏီတစ်ခုကတည်ယုံဝင်ပေါ့နော်ကျွန်တော်ဆရီဘိုလိုင်စင်ဆိုတဲ့ဆေးပါပဲကျွန်တော်လေးဖြတ်တဲ့လူတွေကိုသုံးတာအဲ့ဒီသုံးတဲ့ဆေးကိုကျွန်တော်ကပြည်တွင်းမှာရှိတဲ့စံကြားရေးမှုချုပ်ချက်ကိုချင်းကားပြီးတော့သူ့စီရနဲ့အကုန်လုံးသူကတခါတည်းဆိုးအေဂျင့်ပေါ့ဗျာဒီကနေ့ကတော့ဖြတ်နေအဲ့ဒီဆေးက FBI ကဘာမှတော့မလုပ်သေးဘူးဘာမှဒီမှာစပြီးစမ်းသပ်တာပေါ့ဗျာအဲ့တော့တခါထိုးမယ်ဒီဆိုရှင်သူကတစ်ချိန်ကို20လုံးထိုးရတယ်သူ့ဆရာနေပဲအကုန်လုံးဝေရတယ်ဘာတကူဒီဆရာဆရာကြီးတွေကအကုန်လုံးသူ့ဆရာပဲဝေရတယ်အဲ့တော့အဲ့ဒီလိုနီးနဲ့6လတည်းနဲ့သူလည်းဘယ်လောက်ထိချမ်းသာသွားလဲတော့မသိဘူးပေါ့လေဒါပေမဲ့နောက်ပိုင်းမှာဒီဆေးက FBI ကြာလာတယ်အဲ့တော့ FBI မကြခင်ကဘာမှဒီနိုင်ငံမှာစမ်းသပ်တယ်စမ်းသပ်ပြီးတယောက်တူရဲပိုင်းလုတ်ပြီးတော့ဒီလိုကနေချန်ချန်နဲ့အားလုံးအကျိုးမြတ်တွေရရှိသွားတယ်အဲ့လိုနီးနဲ့ဘာမှဒီမှာဘလောက်ထိရှိနေသလဲဆိုတာဒါကကျွန်တော်ခံမှန်းတာဒါကျွန်တော်ပြီးတဲ့တစ်ခုဆေးနံပါတ်လေးတစ်ခုကျွန်တော်ပြောပြဒီလိုဒီလိုနီးနဲ့ဆေးတွေနဲ့အဝင်လာတဲ့နောက်ကဆရာဝန်တွေကိုပေါင်းစည်းပြီးတော့ဆေးကုမ္ပဏီတွေကနေပြီးတော့နိုင်ငံတကာတွေကိုဟိုကကုမ္ပဏီတွေမှလည်းသူတို့ညီလာခံတွေတက်ဖို့တွေအပန်းဖြေခီးထွက်ဖို့တွေအခုမနေ့တည်းနေ့ကပဲကျွန်တော်ကိုရီးယားကိုဆရာဝန်တွေအုပ်စုလိုက်ခေါ်သွားတဲ့ဆေးကုမ္ပဏီရှိပါတယ်အဲ့တော့ AC ကိုဖိနေဆရာဝန်တွေလည်းပေါင်းပြီးဆေးဝါးတွေကိုကျွန်တော်တို့သုံးကြတယ်ပေါ့ဗျာအဲ့ဒီဆေးဝါးတွေထဲမှာ FDA ကျွန်တော် approve လုပ်တာရှိတယ် approve လုပ်တာရှိတယ်ပေါ့နော်အဲ့တော့ကျွန်တော်နေဆက်တွေအခုတစ်ခါနေဆက်တွေသားဝင်လာတဲ့ဆေးတွေယနေ့ရန်ကုန်မှာလည်းအဲ့ဆေးတွေညာပြီဗျာယနေ့အစိုးရတော့ဒါတွေကိုလိုက်ဖို့ထုတ်နေတယ်ပေါ့လင်းစာတွေမှာလည်းပါတယ်လို့ကတော့လွတ်မှုကအစပေါ့လေအဲ့တော့အစားတော့ဒီမှာတော့နည်းလည်းကောင်းမယ်အဲ့တော့ဥပဒေရှိရနေဥပဒေကိုတလုံးကြားတလုံးကြားပေါ့နော်ကျွန်တော်အကျိုးများမိမိကိုယ်ကျိုးအတွက်ကျွန်တော်တုံးချနေတဲ့လူတွေကြောင့်ဒါတွေကအန္တရာယ်ကြီးတယ်ဒါတွေကြောင့်ကျွန်တော်ပေးခဲ့တဲ့လူတွေလည်းအများကြီးပဲယောဂဖြစ်ခဲ့တဲ့လူတွေလည်းအများကြီးပဲစမ်းသပ်ခံရတဲ့လူတွေလည်းအများကြီးပဲအဲ့တော့ဒါတွေဟာကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ခဏအစိုးရရဲ့ခုနပြောတဲ့အာဏာပိုင်တွေရဲ့ဖြေမှုရညံ့ညံ့ပြင်းတာပဲပေါ့နော
်ဒါ
တခါလေးဆက်ဆက်လို့ပြောလိုက်မယ်ဆိုတော့ဆရာဝန်တွေကိုကျွန်တော်ကလိုင်စင်အတန်းတိုးဖို့လိုင်စင်ပတ်တန်းနေနေဒါပေမဲ့ license မရှိပဲစီးကူတာနေတဲ့လူတွေမှာအများကြီးပဲတနိုင်ငံလုံးမှာဆရာဝန်ဦးကြီးကမှ4000ရှိရုံပဲအဲခုန license မရှိပဲကူရတဲ့လူတွေကသူ့ရဲ့3000 4000မကဘူးကြီးရွာတိုင်းမှာရှိပါတယ်ရန်ကုန်မြို့ရဲ့တစ်ဖက်ကမ်းမှာတော့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါရှင်အဲ့တော့ကျမတို့သောရရှင်ဆရာပြောသလိုပါပဲဒီဆေးဝါးအတူတွေရဲ့အန်တီရဲ့ရှိနေတယ်လို့တစ်ဖက်မှာလည်းကျမတို့သောရရှင်တယောက်ကိုသားသားဆိုတဲ့လူစာရေးသားပေးပို့လာတဲ့ဟာလို့လည်းကျမဖတ်ပြချင်ပါတယ်အဲ့ဒါကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိကျန်းမာရေးစနစ်ကပိုက်ဆံမရှိရင်သိရမယ့်စနစ်ပါတယ်ဒီဘီဘိုးစီဘိုးလို့အသေးယောဂါမျိုးတောင်မှဟိုစစ်ဆေးဖို့မထဟိုကုသဖို့မဆိုနဲ့စစ်ဖို့ဆေးဖို့တောင်မှပိုက်ဆံမတက်နိုင်တော့ဒီတိုင်းပဲနေချရတဲ့လူတွေလည်းတပုံတပင်ရှိပါတယ်တဲ့အဲ့တော့မတ်ရွှေကြတို့အနေနဲ့ရောဒီအရေးပေါ်လူနာတွေကူညီပေးတဲ့နေရာမှာငွေကြေးမတက်နိုင်လို့မကုနိုင်ခဲ့တဲ့အခြေအနေမျိုးတွေများရှိခဲ့ပါသလားရှင်ဘလို့အခြေအနေမျိုးတွေရှိပါလဲအင
်းကျမတို့အများဆုံးတွေ့ရပါတယ်ရှင်အဲ့ဒါကြီးကအားလဲဆိုတော့အခုတစ်ဖြစ်ဒီနေဘက်ကလူနာရာအချင်းမမသေးရောရောက်လာကြတာတွေရှိကြပါတယ်ဘာလဲဆိုကျမတို့သူ့ကိုမေးလိုက်တဲ့အချိန်မှာဘာကြောင့်မို့လဲဒီလိုအချိန်မှာဘာကြောင့်မလာလဲဟိုဘာလဲဆိုပတ်စံမကတ်နိုင်ဘူးအဲ့လိုအနေနဲ့ဖြေကြတာဘာကြောင့်လို့လဲဆိုပတ်စံမကတ်နိုင်ဘူးသီလကုမယ်ဆိုရင်ပတ်စံအရင်ကုန်မယ်ကုန်မဖြစ်တဲ့အတွက်သူတို့မှငွေကြီးမကတ်နိုင်တဲ့အတွက်လူနာကိုငါကုရတဲ့အချိန်မှာသူတို့နောက်ကျတယ်တချို့နောက်ကျတဲ့ဟာကိုကျမတို့အနေနဲ့ဟိုကုညီနိုင်တယ်လားကုညီသေးပါလားဒီရေကြလဲကျမကသူ့ကိုကူညီရဲ့ဆိုတော့ကျမရဲ့အမှုရှင်တွေကလည်းလူသားပေးလို့ကျမတို့ကူညီနိုင်တယ်။ဒါမျိုးလူသားတွေလည်းကျမတို့ကြည့်ရတယ်။နောက်ကန်ဆာကန်ဆာလူသားတွေလည်းကျမတို့ကြည့်ရပါတယ်။သူတို့ကြည့်ရတဲ့နေရာမှာသူတို့ကလည်းတချို့တူလူကြတော့လေဘာမှဖြစ်နေကြစိတ်ကူရင်တက်ကြအရန်ကုန်မယ်ဆိုတဲ့စိတ်ကဆိုးဆိုးနေကြတယ်။ဒီလိုလေအဲ့ဒီရဲ့စနစ်ကြီးကိုစီစီစီစီတွေကလည်းကျင်းပြရတာကိုအဲ့ဒါတော့စိတ်ကူမယ်ဆိုရင်တက်ကြအရန်ကုန်မှာပဲဆိုတဲ့အပြင်စိတ်ကူလေးတွေနဲ့ကူကြတယ်ဒီကြတဲ့နေရာမှာလုံမဆေးရုံရလာကြတာဒီမှာအများကြီးကြုံရပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့ပါမရွှေချာကျေးဇူးပါအဲ့တော့ဆရာဒေါက်တာမြေဦးကျမတခုမေးချင်ပါတယ်ဒီလိုအခြေအနေပေါ့နော် ဒီနိုင်ငံသူနိုင်ငံသားတွေပြည်သူတွေအနေနဲ့အသက်အန္တရာယ်နဲ့ကြုံနေရပြီဆိုတဲ့ရင်ဆိုင်နေရပြီဆိုတဲ့အခြေအနေမှာအစိုးရအနေနဲ့တာဝန်ယူပြီးကုသပေးဖို့ဟိုပြက်ကွက်နေတဲ့အပေါ်မှာရောဆရာအနေနဲ့ဘာများပြောချင်ပါလဲဒီကိစ္စဟာလုတ်ပေးဖို့မသင့်ဘူးလားလုတ်ပေးနိုင်တဲ့အနေအထားရောမရှိလို့လားရှင်ဆရာ
သူရမှာပတ်စံမရှိဘူးပတ်စံမရှိဘူးနဲ့အခုကျွန်တော်တို့ပတ်စံကိုဆယ်ကတိုးပေးလိုက်ပါပြီတိုးပေးလိုက်တော့အခုဒီ7နှစ်မှာဆိုလို့ရှိရင်ကျွန်တော်တို့ကျပ်ပေါင်းဘီလီယံပေါင်း958ဘီလီယံကိုသူကျမ်းမာရေးဝန်ကြီးတက်ကတုံးဆွဲနိုင်ွယ်ရသွားပြီအဲ့တော့သူဘာလုပ်မလဲသူလုပ်တဲ့ခါကျတော့သူကစီးုံနေမှာစီးဝါးတွေဖြစ်မယ်စီးုံမှာဝန်ထမ်းတွေခတ်မယ်စီးုံနေမှာပစ္စည်းပစ္စည်းတွေခတ်မယ်ဒါဟာကျွန်တော်ခုနပြောတဲ့ secondary care လို့ခေါ်တဲ့စီးုံရောက်မှကုတဲ့ဟာလေအဲ့တော့ကျွန်တော်တို့ကလုံပြောင်းပန်းတာကိုကျွန်တော်ကပြောင်းပါမယ်။ဒါဆို primary care ပေါ့အခြေခံကျန်းမာရေးဆောင်ရှောက်မှုမှာတာပြီးရင်းနှီးမြှုပ်နှံရမယ်။ရင်းနှီးမြှုပ်နှံရဲဆိုတာကကျွန်တော်ပြည်ပရင်းနှီးမှုပြည်တွင်းရင်းနှီးမှုကိုကျွန်တော်ဖိတ်ခေါ်ပါမယ်။အဲ့တော့ဒါဖြည့်ရှင်းတဲ့နည်းတစ်ခုကိုကျွန်တော်တင်ပြတာ။လူရ primary care ကိုမိမိနေတယ်ဆေးရုံမှာပဲခုနပြောတဲ့ပြည်ဖို့စီဖို့ဆေးရုံရောက်မှာပဲခုဖို့အတွက်ဆိုတာဖြစ်အောင်ဘယ်လိုကာကွယ်မလဲ။အဲကာကွယ်စည်းတွေဘယ်လိုထိုးမလဲ။အလားအားဘယ်လိုထိုးပေးမလဲ။အဲ့ဒါအစိုးရတောင်းယူလို့တာမဟုတ်ဘဲနဲ့ကျွန်တော်တို့ခုနအသေး foundation လို့ကလိုက်လုပ်နေတာ။အစိုးရကတောင်းဝန်ပြက်ကွက်တယ်လို့မြင်ရတယ်။အဲဒီကအစိုးရကသူ့ဝန်ထမ်းတွေမလောက်ဘူးလို့ပြောမယ်။သူ့ငွေမလောက်ဘူးလို့ပြောမယ်။အဲ့တော့ကျွန်တော်ပြင်ပမှာကုနေတဲ့ဆရာဝန်တွေဟာ38,000လောက်ရှိတယ်။အစိုးရဝန်ထမ်းဆရာဝန်က10,000အောက်ပဲရှိတယ်။ကျွန်တော်ရှိလိုက်8,000ပေါ့ဗျာ။အဲ့တော့ PM GB လောက်ကန်စားနေတဲ့ဆရာဝန်က18,000ဒါတွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်ဆိုပါတော့ secondary care ပေါ့ဆေးရုံကုတဲ့ဆရာတွေနဲ့ primary care GB ထိုင်နေတဲ့ဆရာဝန်တွေပူးပေါင်းပြီးတော့ public private partnership ပေါ့ဗျာ။ဆိုတာကအစိုးရနဲ့ပုဂ္ဂလိကကျွန်တော် partnership ဆိုတာကတောင်နဲ့တယောက်ကလည်းဟိုနေမျှဝေကမျှဝေစားပေါ့ဗျာအကျိုးမျှလည်းရမယ်အကုန်တိခါလည်းတက်မယ်ပေါ့ဒါမျိုးပေါ့ဗျာအဲ့ဒါ partner ဖွဲ့တာပေါ့ဒီလိုလုပ်ငန်းကြီးဆိုတော့စမှာပေါ့နောက်တစ်ခါကျွန်တော်တို့ကအစိုးရမှငွေမတက်နိုင်လို့ရှိရင်ကျွန်တော်တို့တခြားနည်းတွေပေါ့ငွေရှာတာပေါ့ဗျာ health financing အခုသူတို့စမ်းတော့လုပ်နေပါပြီအာမခံစနစ်ပေါ့ကျန်းမာရေးအာမခံစနစ
်မရွှေချာရှင်အခုအစိုးရအနေနဲ့သူတို့ကျန်းမာရေးစောင့်ရှောက်မှုကိုလုံလုံလောက်လောက်မပေးနိုင်တဲ့တစ်ဖက်မှာမရွှေချာတို့လိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုနဲ့ပူပေါင်းဆောင်ရွက်မှုအထောက်ပံ့ပေးမှုမှာရောအရကျေနပ်စရာရှိပါရဲ့လား
ကျမတို့ထောက်ပံ့ပေးရတယ်လို့မရှိအခုလိုပေါ့ကျမတို့လူသားနာဒီရဲ့ဝမ်းမလူနာတွေဆင်းရုံတက်နေတဲ့လူနာတွေကိုကျမလူသားနေကျမတို့လူသားမှုကိုပဲတူတူတူတူခွင့်ပြုပါတယ်တခါတလေကြားလို့ရှိရင်ကျမတို့ကလူနာအဓိကကျမတို့မှာကြုံတွေ့ရတဲ့အကြီးဆုံးအခက်ခဲကလမ်းမလူနာလမ်းမလူနာဆင်းရုံတက်ရမယ်ကျမတို့လမ်းခေါ်တယ်ကျမတို့သွားခေါ်တယ်သွားခေါ်လိုက်တဲ့အချိန်မှာကျမတို့ဆင်းရုံပို့တဲ့အချိန်မှာလူနာကောင်းမရှိရင်တို့လုံးဝလက်မခံပါဘူးဘဝနဲ့မခံနိုင်တဲ့ကျမတို့မှလည်းအများခက်ခဲပါပဲ။အဲ့တော့ကျတော့သူ့အနေနဲ့ကျတော့လည်းဟုတ်ပါတယ်။ဒီနာတော့မရှိဘူးဒီနာကိုကြည့်ဖို့သူတို့ဆေးရုံကလူတွေနဲ့လည်းကြည့်မဲ့လူမရှိတဲ့ကျသူတို့မှလည်းခက်ခဲတယ်။ကျမတို့ဟိုအတင်းအနေနဲ့ကျတော့ဒီနာကိုဟိုဒီဒီရကျမတို့အကြောင်းကြားတယ်ကျမတို့ကပတ်ခေါ်တယ်ခေါ်ပြီးဆေးရုံပို့တယ်ဆေးရုံရောက်တဲ့အချိန်မှာဒီနာတော့မရှိလို့ဆိုကျမတို့မှဒီနာဘယ်ကိုပြန်တော့ပို့ရမှန်းသိဘူး။အရက်ခဲ့တယ်ကျမတို့မှာ
ဟုတ်ကဲ့ပါရှင
်အဖြစ်ကအများကြီးဝါပါတယ
်ဟုတ်ကဲ့ပါရှင်မရှိချင်ပါ
ကျမတို့ကမမိလူနာဆိုရင်ကျမတို့ကတော့ကောက်ရမှာတော်တော်ကြောက်နေပြီ
ဟုတ်ကဲ့ပါရှင်
ကျမတို့အနေနဲ့လည်းလုံးဝအဆောက်အဆုံတာဝန်ဘယ်လို့မှမယူနိုင
်ဟုတ်တာပေါ့ဟုတ်ပါတယ်ရှင်မရှိချင်ကျေးဇူးတင်ပါတယ်ရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကတော့အချိန်တစ်လောက်ပဲရတဲ့ဒီမှာပဲရှင်းနာခွင့်ပြုပါရှင်ဥဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့တော်ရရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
ဗုဒ္ဓဖူးနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနဲ့နောက်ဆုံးရသတင်းတွေကိုကျမတို့ Facebook စာမျက်နှာမှာလည်းသရရှင်နေဖတ်ရှုအားပေးနိုင်ကြပါတယ်။လိပ်စာကတော့ VOA Burmese ဖြစ်ပါတယ်ရှင
်။ American Soul ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
အာဖရိတ်လိုက်စားမှုအမြင့်ဖြတ်ချေမှုန်းရေးဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးလုပ်ငန်းစဉ်မှာအဓိကတော့ချက်တစ်ခုဖြစ်ကြောင်းနိုင်ငံတကာမူရစ်ဆေးတိုက်ဖြတ်ရေးနဲ့ဥပဒေစိုးမိုးရေးဆိုင်ရာအမေရိကန်လက်ထောက်ဝန်ကြီးဝီလျံဘရောင်းဖီးလ်ကပြောပါတယ်။အာဖရိတ်လိုက်စားမှုတိုက်ဖြတ်ရေးမှာအမေရိကန်ကနမူနာကောင်းတစ်ရပ်အဖြစ်ရှိခါဦးဆောင်နိုင်ဖို့ကြိုးစားနေပါတယ်။နိုင်ငံသားကအကျင့်ပြတ်ချဆားတဲ့အစိုးရအရာရှိတွေအမေရိကန်ကိုလာရောက်ခွင့်ညှင်းပယ်တာပါဝင်အဂရီလိုက်စားမှုကျူးလွန်သူတွေကိုအဓိကပြစ်မှတ်ထားပြီးသူတို့ရဲ့တရားနည်းလမ်းမကျဘဲရယူထားတဲ့ဝင်ငွေတွေကိုအမေရိကန်မှာရောကဘာတလွှားမှာပါဝင်မလာအောင်လဲပိတ်ပင်ဟန်ထားပါဗျ။ဒီနည်းနဲ့2004ခုနှစ်ကစလို့အမေရိကန်ဒေါ်လာ143သန်းတန်ဖိုးရှိတဲ့ပစ္စည်းတွေကိုတရားရေးဝန်ကြီးဌာနကပြန်ပို့ပေးခဲ့ပါဗျ။ဒါအပြင်လောလောဆယ်မှာလည်းအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ခိုးယူထားတဲ့ပစ္စည်းတွေအတွက်တရားစွဲဆိုထားတာတွေရှိပါဗျ။န
ိုင်ငံရခြားအဂရိလိုက်စားမှုဆိုင်ရာအဥပဒေအရပြည်ပနိုင်ငံတွေကအစိုးရအရာရှိတွေရဲ့အကျင့်ပျက်ချစားမှုတွေကိုအမေရိကန်ပြည်ထောင်စုကတိုက်ဖြတ်နိုင်နေပါတယ်။မကြာခင်နှစ်တွေအတွင်း INL ခေါ်နိုင်ငံတကာမူရစ်စည်းဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့စည်းဝါးများတိုက်ဖြတ်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စတွေအပါအဝင်ကမ္ဘာတစ်လွှားမှာအဂရိလိုက်စားမှုတိုက်ဖြတ်ရေးကနဦးလှုပ်ရှားမှုတွေကိုတိုးချက်ဆောင်ရွက်ဖို့နိုင်ငံသားရေးဝန်ကြီးဌာနကဆုံးဖြတ်ခဲ့ပါတယ်။ယူကရိန်းမှာအဂရိလိုက်စားမှုတိုက်ဖြတ်ရေးအတွက်ပြည်ထရေးဝန်ကြီးဌာနကအသစ်ခတ်မဲ့အရာရှိသစ်9000အတွက်လူသစ်စုဆောင်းတာနဲ့လူရဲစစ်ဆေးမှုတင်နန်းပို့ချတာတွေကို INL အဖွဲ့ကထောက်ပံ့ခဲ့ပါတယ်။ဒီလိုထောက်ပံ့မှုရဲ့အရလတ်ကတော့ယူကရိန်းပြည်သူတွေကြားရဲတပ်ဖွဲ့ဝင်တွေကိုထောက်ခံမှုဟာ85ရာခိုင်နှုန်းထိရှိလာတာကြောင့်ရဲတပ်ဖွဲ့ဝင်တွေပျော်ရွှင်ကြေညာခဲ့ကြရပါတယ်။2015-2016အတွင်းဂွတီမာလာမှာလည်းအဲ့ဒီလိုထင်ရှားတဲ့စီမံကိန်းတွေရှိခဲ့ပါတယ်။2008ခုနှစ်ကလေးကအမေရိကန်ကမတီးပေးခဲ့တဲ့ဂွတီမာလာတွင်ပြစ်ဒဏ်ခတ်ခြင်းမခံရသူများစန့်ကျင်ရေးဆိုင်ရာနိုင်ငံတကာကော်မရှင်ဖွဲ့ရဲ့စုံစမ်းမှုတွေကနေအခွန်ကောက်ခံမှုတွေမှာအဂရိလိုက်စားတာအကျဉ်ထောင်စနစ်အမျိုးသားရဲတပ်ဖွဲ့လူမှုဖူးလုံရေးဆိုင်ရာကြမ်းမာရေးအဖွဲ့နဲ့နေရာနှက်ကအစိုးရလုပ်ငန်းဌာနတွေအတွင်းအဂရိလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်တာဖမ်းဆီးအရေးယူတာတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်။အထူးသဖြင့်သမတအော်တိုပရက်စ်မော်လီနာနှုတ်ထွက်ပေးခဲ့ရယုံမကသူ့ကိုအကျဉ်ချထားပြီးစုံစမ်းစစ်ဆေးမှုတွေကိုလည်းလုပ်ခဲ့ပါတယ်။အကျဉ်ပြတ်ချစားမှုကိုတိုက်ဖြတ်တားဆီးတာဟာအစိုးရတရားရဲ့တာဝန်ရှိမှုတစ်ခုတည်းမဟုတ်ပါဘူး။အခြေခံနေစာပြီးတိဆောက်ယူရမယ်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိရေးအယက်သားပြည်သူတွေရဲ့တောင်းဆိုမှုလည်းပဲဖြစ်ပါတယ်။မက္ကဆီကိုမှာတော့အမေရိကန်ပြည်ထောင်စုကဒေတာရင်းအဆင့်အဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့စုံစမ်းစစ်ဆေးရေးသတင်းတောက်တင်ဒန်းတွေကိုထောက်ပံ့ကူညီပါတယ်။အယက်သားတွေသတင်းတောက်တွေနဲ့အယက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးအဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့လုပ်ပိုင်ခွင့်အာဏာရှိရမှာဖြစ်တယ်လို့ပြစ်မှုကျူးလွန်သူတွေကိုတရားစွဲဆိုတာအမှုစီရင်တာတွေအပေါ်မှာလွတ်လပ်စွာရေးသားဖော်ပြခွင့်အတွက်ဘေးကင်းလုံခြုံမှုရှိရမှာလည်းဖြစ်ပါတယ်။တထဝင်းကြီးဘရောင်းဖီးလ်ကအဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုတာစာရိတ္တအတွက်တည်းမဟုတ်ဘဲလူမှုအတိုင်းဝိုင်းအတွင်းကလူချင်းဝိတ်တိုက်ခါပိုင်းနဲ့လည်းပိုးပြီးတော့တက်ဆိုင်ပါတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ပြီးတည်ငြိမ်နေအောင်ကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကျွန်တော်တို့အနာဂတ်ကိုကာကွယ်ပေးဖို့ဆိုရင်ကျွန်တော်တို့ဟာအဂရိလိုက်စားမှုကိုနေဆက်ဒေတာတွေမှာရောကျွန်တော်တို့ရဲ့နိုင်ငံတကာကမိတ်ဆွေတွေကြားမှာပါတိုက်ဖြတ်သွားရမှာဖြစ်ပါတယ်လို့လည်းဝင်းကြီးဘရောင်းဖီးလ်ကပြောပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအကြီးချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကတင်ပြမှာပါရှင်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကနိုင်ငံတကာလေဆိပ်မှဒီအင်္ဂါနေ့ညပိုင်းတုန်းက31ယောက်ထက်မနည်းသေဆုံးပြီးတော့60ထက်မနည်းဒဏ်ရာရသွားတဲ့ဘုံခွဲတိုက်ခိုက်မှုတွေကိုဒီအသေးခံဘုံခွဲသူ3ယောက်ကလုပ်ခဲ့တာဖြစ်တယ်လို့အစ္စတန်ဘူအုပ်ချုပ်ရေးမှူးကပြောပါတယ်။လေဆိပ်ရဲ့ဆက်ရောက်ခန်းမအဝင်ပေါက်ကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့ပုံရပြီးတော့အသေးခံဘုံခွဲသမားတစ်ယောက်ကသူ့ကိုယ်သူအသေးခံမဖောက်ခွဲခင်မှာ Kalashnikov rifle တနက်နဲ့လည်းပြစ်ခတ်ခဲ့ပါတယ်။ဘယ်အဖွဲ့ကမှတော့အခုချိန်ထိသူတို့ရဲ့လက်ချက်လို့ပြောကြားခြင်းမရှိသေးပါဘူး။လီဗျားနိုင်ငံဘန်ဂါဇီမြို့ကအမေရိကန်တပ်ရုံးမှ2012ခုနှစ်တုန်းကအမေရိကန်၄ယောက်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပေါ် Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုဟာအင်္ဂါနေ့တုန်းကပြီးဆုံးသွားပါပြီ။အဲဒီတုန်းကအကြမ်းဖက်တိုက်ခိုက်ခံရမှုဖြစ်နေစဉ်မှာအမေရိကန်စစ်တပ်ဘက်ကတုံ့ပြန်ဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ Republican အများစုပါဝင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကပြောပါတယ်။သမ္မတ Barack Obama နဲ့အဲဒီအချိန်တုန်းကကာကွယ်ရေးဝင်ကြီးတို့ကအမိန်ပေးခဲ့ပေမဲ့လည်းဘန်ဂါဇီမြို့စီကိုအမေရိကန်စစ်တပ်ကိုဆေလွတ်ခဲ့ခြင်းမရှိဘူးလို့စုံစမ်းရေးအဖွဲ့ဥက္ကဋ္ဌအောက်လွှတ်တော်အမတ်ထရေးကော်ဗီကဒီဆမျက်နှာ600ပါတဲ့စုံစမ်းမှုအစီရင်ခံစာထုတ်ပြန်စင်မှာပြောကြားခဲ့ပါတယ်။တခါ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံခွဲထွက်မယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့ EU ခေါင်းဆောင်တွေနဲ့ဗြိတိန်ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ Belgium နိုင်ငံ Brussels မြို့တော်မှာတွေ့ဆုံခဲ့ပါတယ်။နှစ်ရက်ကြာကျင်းပနေတဲ့ဥရောပကောင်စီထိပ်သီးစည်းဝေးပွဲမှာဗြိတိန်နိုင်ငံခွဲထွက်မဲ့လုပ်ငန်းစဉ်တွေကိုအတိအကျဘယ်တော့ဆမှာလဲဆိုတဲ့မေးခွန်းတွေနဲ့ဝင်ကြီးချုပ်ကင်မရွန်ဟာရင်ဆိုင်နေရပါတယ်။ဗြိတိန်ရဲ့ယက်တီမှုကိုမကြခင်မှာရှင်းရှင်းပြောစီခြင်းတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကလည်းဥရောပပါလီမန်အရေးပေါ်အစည်းအဝေးမှာပြောကြားခဲ့ပါတယ်ရှင်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအကြီးချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လို့ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.